Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရ2020ပြည်နိုဝင်ဘာလ10ရက်နေ့သတ္တပတိနေ့မတက်ခင်စီစဉ်ပြီးကိုမြန်မာစံတော်ချိန်6နိုင်က9နိုင်အထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီသတ္တပတိနေ့မတက်ခင်နောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူကျွန်တော်ရမထွန်းကတင်ဆက်ပေးသွားပါမယ်American သမ္မတ Donald Trump က Washington DC မြို့နားက Arlington မြို့သားစစ်သည်ကြီးကိုတွားရောက်ပြီးဗုဒ္ဓဘာသာကျောင်းတဲ့ Veterans Day လို့ခေါ်တဲ့စစ်မှုထမ်းအောင်တွေကိုကွန်ပျူတာနဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်ဒီကနေ့စစ်မှုထမ်းအောင်တွေမှာအလုပ်တွေခေတ္တရန်နာပြီးစစ်မှုထမ်းအောင်တွေကိုကျွန်တော်တို့ခုံပြူကြရပါတယ်လို့လည်းရုပ်ပိတ်ရအဖြစ်ကြေညာချက်ထုတ်ပြန်စာမှာသမ္မတ Trump ကရေးသားထားပါတယ်စစ်မှုထမ်းအောင်ကြီးတွေကြောင့်ရင်းချမ်းရေးတရားဝါပြောရေးနဲ့လူလတ်မှုကိုခံစားနေကြရတာဖြစ်ပြီးသူတို့ရဲ့ကျေးဇူးတွေကျွန်တော်တို့ပေါ်ထောက်ရတည်ရှိနေပါတယ်လို့လည်းသမ္မတ Trump ရဲ့ထုတ်ပြန်စာမှာပါရှိပါတယ်ပြီးခဲ့တဲ့အပတ်ရွေးကောက်ပွဲမှာအနိုင်ရသူအဖြစ်သတ်မှတ်ခံထားရသူ Joe Biden ကတော့ Pennsylvania ပြည်နယ် Philadelphia မြို့ကကိုရီးယားစစ်ပွဲအထိမ်းအမှတ်စစ်သည်ကြီးကိုတွားရောက်ပြီးစစ်မှုထမ်းအောင်များနဲ့အခမ်းအနားကိုတက်ရောက်ဂုဏ်ပြုခဲ့ပါတယ်။ဂုဏ်ယူပွဲဟာစစ်မှုထမ်းအောင်တွေရဲ့လေးစားစပွဲဆွန့်လွတ်ဆွစားမှုတွေကိုအသိပတ်ပြုလေးစားမဲ့ကာကွယ်ရေးဦးစီးချုပ်ကျွန်တော်ဖြစ်လာတော့မှာပါ။ခင်ဗျားတို့ထမ်းဆောင်နေတဲ့တာဝန်တွေအပေါ်သိရှိနားလည်ပါတယ်လို့ Joe Biden ကထူထောင်မှရေးသားခဲ့ပါတယ်။ဗုဒ္ဓဦးနေမှာကြောက်ရောက်တဲ့ Veterans Day စစ်မှုထမ်းအောင်များနေ့မတိုင်မီမှာတော့သမ္မတ Trump ကစစ်မှုထမ်းအောင်တွေအားလုံးနဲ့ဆွေကျဲသူရဲကောင်းဂုဏ်ပြုပွဲစေရသူတွေရဲ့မိသားစုဝင်တွေအားလုံးအမေရိကန်ကအမျိုးသားဥယျာဉ်ပိုင်ခံကြီးတွေကိုတသက်တာအခမဲ့ဝင်ခွင့်ပြုတဲ့အမိန့်ကိုထုတ်ပြန်ကြေညာခဲ့ပါရယ်ခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရသူအဖြစ်သတ်မှတ်ခံထားရသူ Joe Biden ကဗုဒ္ဓဟူးနေ့မှာအသွင်ကူးပြောင်းရေးဆိုင်ရာအကြံပေးအဖွဲ့ဝင်တွေနဲ့တွေ့ဆုံပါရယ်နောက်နေ့ဇန်နဝါရီလ20ရက်နေ့ကျန်းသစ္စာကြေညာပြီးမှာအမေရိကန်အစိုးရအာဏာကိုလွှဲပြောင်းရယူနိုင်ရေးစီစဉ်ဆောင်ရွက်နေတာလည်းဖြစ်ပါရယ်အမေရိကန်အစိုးရဝန်ကြီးဌာနနဲ့အေဂျင်စီတွေရဲ့လက်လောင်းလုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးလေ့လာကြည့်ရှုဖို့ကျန်းပြည်ပုဂ္ဂိုလ်တော်တော်များများကို Joe Biden ကခံထားပြီးဖြစ်ပါရယ်အရေးပါတဲ့ယာတုတချို့ခံမှုကိုလောဘလ26ရက်နေ့ကျေးဇူးတော်နေ့မတိုင်ခင်ကြေညာနိုင်လိမ့်မယ်လို့လည်း Joe Biden ကအင်ကာနီကပြောပါရယ်သမ္မတ Donald Trump ကတော့ရွေးကောက်ပွဲရှုံးနိမ့်ကြောင်းဝန်ခံပြောကြားခြင်းမရှိသေးပဲအကြိတ်နဲ့ရှင်ပြိုင်ခဲ့တဲ့ပြည်နယ်တွေကရွေးကောက်ပွဲရလာတွင်နဲ့ပတ်သက်ပြီးတရားရင်ဆိုင်ဖို့ရှောက်ထားချက်တွေတင်ပြထားပါရယ်ပုံမှန်မဟုတ်တဲ့ဆန္ဒမဲပေးတာတွေနဲ့ပုံမှန်မဟုတ်တဲ့မဲရည်တော်မှုတွေကြောင်းသူရွေးကောက်ပွဲမှာအနိုင်မရတာဆိုပြီးပြောထားပါရယ်အခုချိန်ထိသမ္မတ Trump ရဲ့တရားစွဲဆိုရှောက်ထားချက်အားလုံးကိုတရားသူကြီးတွေကလက်မခံပဲပယ်ချထားပါရယ်နောက်ထပ်အများအပြားစဉ်းစားဆုံးဖြတ်ပေးဖို့လည်းရှိနေပါသေးတယ်တစ်စက်တည်းမှာပဲသမ္မတ Trump နဲ့ Joe Biden တို့အကြားမဲခွာချမှုအနိုင်ငယ်သာရှိတဲ့ Georgia ပြည်နယ်ကရွေးကောက်ပွဲကျင်းပရေးထိတ်တန့်တာဝန်ရှိသူတို့ကပြည်နယ်အတွင်းကမဲတမဲချင်းစီကိုလူတွေကိုယ်တိုင်လက်နဲ့အသေးစိတ်ပြန်လဲရည်တွက်ဖို့အမိန့်ထုတ်ပြန်လိုက်ပါတယ်။ဆန္ဒမဲဆွေးဆွေးပွဲ၅သန်းနီးပါးပေးအပ်ခဲ့တဲ့ဂျော်ဂျီယာပြည်နယ်မှာဂျိုးဘိုင်ဒန်ကသမ္မတ Trump အပေါ်မဲပေါင်း14,112မဲနဲ့အသာစီးရနေတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်ရဲ့ပြည်နယ်အတွင်းဝင်ဖြစ်သူ Republican Party က Brett Raffensperger က Democrat နဲ့ Republican နှစ်ပါတီစလုံးကစောင့်ကြည့်လေ့လာသူတွေကိုမဲပြန်ရည်တွက်ချိန်မှာဖိတ်ကြားကြည့်ရှုစီမဲလို့ပြောပါတယ်။မဲရီကိုလူကိုယ်တိုင်ရည်တွက်မှာဖြစ်တယ်လို့ကွန်ပျူတာရဲ့ပုံရိပ်ရိုက်ကူးထည့်သွင်းသွားမှာဖြစ်ပြီးမဲပြန်လဲရည်တွက်မှုနိုဝင်ဘာလ20ရက်နေ့အရောက်ပြည်စည်းမယ်လို့ခန့်မှန်းထားပါတယ်။လောလောဆယ်အမေရိကန်ကမီဒီယာတွေကသမ္မတရွေးချယ်ရေးမဲ16မဲခွဲရန်ရှိတဲ့ဂျော်ဂျီယာပြည်နယ်နဲ့သမ္မတရွေးချယ်ရေးမဲ17မဲရှိတဲ့အရီဇိုနာပြည်နယ်တွေမှာဘယ်သူအနိုင်ရတဲ့ဆိုတာကိုမကြေညာသေးပါဘူး။ရှင်ပြိုင်သူနှုန်းစလုံးသမ္မတရွေးချယ်ရေးမဲစုစုပေါင်း938မဲတဲ့ကအနည်းဆုံးမဲ290အနိုင်ရဖို့လိုအပ်ပါရခင်ဗျ။ရေးပေါ်ကျမရဲ့အခြေအနေကြေညာနိုင်ဖို့ EU ဥရောပသမဂ္ဂကိုအခွင့်အာဏာပေးရရေးနဲ့ကမ္ဘာလုံးဆိုင်ရာကာယယောဂကြီးတွေကိုအမျိုးသားအဆင့်ကိုင်းတွေရာမှာထိန်းချုပ်ပေးနိုင်ရေးအဆိုပြုချက်တွေကို EU ကဗုဒ္ဓဦးနေ့ကထုတ်ပြန်ကြေညာလိုက်ပါတယ
် This is why we'll be proposing an EU health emergency preparedness and response authority
အရေးပေါ်ကျန်းမာရေးအခြေအနေကြိုတင်ပြင်ဆင်ထားရှိရေးနဲ့သူပြန်ဆောင်ရွက်ရေးအာဏာပိုင်အဖွဲ့ကိုဖွဲ့စည်းဖို့ EU ကအဆုတ်ပြုသွားမှာဖြစ်ကြောင်းဒါကဥရောပသမဂ္ဂအဖွဲ့အတွင်းမဟာဗျူဟာကျတဲ့ကြိုတင်ပြင်ဆင်မှုဖြစ်တယ်လို့အန်ဒီအကြောင်းလာမှာကိုကြိုတင်မှန်းဆနိုင်တဲ့စွမ်းရည်ရရှိရေးနဲ့သူပြန်မှုတွေအကောင်ခံမစေရေးအတွက်ပြောင်းလဲမှုကြီးတစ်ခုဖြစ်ကြောင်း EU ရဲ့ကျန်းမာရေးဆိုင်ရာကော်မရှင်နာ Stella Kriya Gedes ကပြောပါတယ် EU ကဖွဲ့စည်းမဲ့အဲ့ဒီအဖွဲ့ကို HERA လို့နာမည်ပေးထားတယ်လို့လည်းသူကပြောပါတယ်ကျုပ်နိုင်ငံမှာစတင်ဖြစ်ပေါ်ခဲ့တဲ့ COVID-19 ကာယရောဂါကိုကာယရောဂါအဖြစ်ကြေညာဖို့တင်းနောက်ကျခဲ့တယ်လို့ဆိုပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပြည်ပထဏဝေဖန်ခံရချိန်မှာ EU ကအခုလိုဆိုပြီးချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်အခုဆိုပြချက်အရ EU အနေနဲ့အဖွဲ့ဝင်နိုင်ငံတွေအကြားလူထုကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြေညာနိုင်သလို EU အဖွဲ့အတွင်းညီနိုင်ပူးပေါင်းဆောင်ရွက်မှုတွေလည်းလုပ်ဆောင်နိုင်မှာဖြစ်ပါတယ်ခင်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်မျိုးကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုကျွန်တော်အောင်မြတ်သူကဆက်လက်ကြီးညာပေးတော့ပါမယ်နိုဝင်ဘာ10ရက်နေ့မြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Qatar Center ကကနဦးထုတ်ပြန်ချက်ကိုနိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ရမှာမဲဆန္ဒရှင်တွေအနေနဲ့လွတ်လပ်စွာရွေးချယ်မဲပေးခွင့်ရတာကိုတွေးရခဲ့ကြောင်းဖော်ပြပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကပ်ရောဂါဆိုင်ရာစိန်ခေါ်မှုတွေကိုလည်းကြော်လွှားဆောင်ရွက်နိုင်ခဲ့ကြောင်းကိုယ်စားလှယ်တောင်းတွေပြည်တွင်းရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့တွေသတင်းမီဒီယာတွေမဲဆန္ဒရှင်တွေဘက်ကလည်းပူပေါင်းဆောင်ရွက်မှုတွေရှိခဲ့တဲ့အပေါ်စီကြီးပြောကြားရပါတယ်။ရွေးကောက်ပွဲမတိုင်ခင်အငင်းပွားပွဲရာကိစ္စရဲ့အချို့ဖြစ်ခဲ့ပေမဲ့လည်းရွေးကောက်ပွဲနေ့မှာတော့မူမမှန်မှုတွေရှိခဲ့တယ်ဆိုတာကိုသူတို့အဖွဲ့ရဲ့လေးလာစောင့်ကြည့်မှုတွေကမတွေ့ရဘူးလို့ဆိုပါတယ်။ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကလည်းအခက်အခဲမရှိလေးလာစောင့်ကြည့်နိုင်ခဲ့တယ်ဆိုတဲ့အချက်ကိုအစိုးရကစားမှဖော်ပြပေးထားပါတယ်။ဒါပေမဲ့တက်မတော်သားကိုယ်စားလှယ်25ရဲ့နှုန်းအတွက်အမတ်နေရာကြိုတင်သတ်မှတ်ထားပြီးတာနိုင်ငံအတွင်းပြည်ပကားတွေဆက်ရှိနေသေးတာအကြံဖတ်မှုဒါမှမဟုတ်ခွဲခြားဆက်ဆံခံရမှုတွေကြောင့်လူနှစ်တန်းကျော်မဲပေးခွင့်မရခဲ့တာတွေအပါအဝင်ဥပဒေမူပေါင်းတွေကလည်းဟာကွက်တွေရှိနေသေးတာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးသွေးဟာနှိမ့်ချနေစေဖြစ်ကြောင်းကြေညာချက်မှာဖော်ပြပေးထားပါတယ်။နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီဖို့အတွက်အဲ့လိုလိုအပ်ချက်တွေကိုပြုပြင်ဖို့လိုတယ်လို့လည်းကာတာစင်တာကကြံပြုထားပါတယ်။ COVID-19 ဆိုင်ရာခီးသွားခွင့်ကန့်သတ်ချက်တွေရှိနေတဲ့အတွက်ကာတာစင်တာအနေနဲ့အပြေအဝလန်းလန်းမီလေးလာနေမရှိဘူးလို့လည်းအစိုးရကစားထဲမှာထည့်သွင်းဖို့ပြောပြထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါအတွက်တက်ခွဲနမူနာပေါင်း 15,534 ခုကိုစစ်ဆေးခဲ့ရမှာရောဂါကူးစက်သူ 1,212 ဦးထပ်တိုးလာတာကြောင့်စုစုပေါင်းကူးစက်သူအရေအတွက် 64,453 ဦးရှိသွားပြီဖြစ်ပါတယ်။တည်ဆုံးသူ19ဦးထပ်တိုးပြီးစုစုပေါင်း 1,480 ဦးရှိသွားပြီလို့လည်းကျန်းမာရေးနဲ့အာဃာသဝန်ကြီးဌာနရဲ့ဗိုလ်သူနေညာ၈နှစ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုတက်တိုးတည်ဆုံသူတွေထဲမှာ15ဦးကယောဂအခန့်ရှိသူတွေဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့နေစဉ်တထောင်ကျော်ကူးစက်မှုရှိလာခဲ့ရမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းရန်ကုန်တိုင်းဒေသကြီးတစ်ခုထဲမှာတင်နေစဉ်ကူးစက်မှု800ကျော်ပြန်တက်လာနေတာကိုတွေ့ရတယ်လို့ရန်ကုန်ဆေးရုံအရေးပေါ်ဌာနမှဒေါက်တာမမောဦးက VOA ကိုပြောပါတယ်။
ကျွန်တော်တို့လောလောဆယ်တော့ကိုဗစ်ကူးစက်မှုလုံးရဲ့သဘောတရားရန်ကုန်အနေနဲ့800ကျော်အဲ့မှာပြန်ပြီးတော့နှစ်ရက်သက်တမ်းရှိနေပြီပြန်တက်လာတာကိုတွေ့ရတယ
်။ရွေးကောက်ပွဲပြီးရနောက်ဆန္ဒမဲရလက်တွေထွက်လာချိန်မှာလူစုလူဝေးနဲ့အောင်ပွဲခံသူတွေထဲကနေရန်ကုန်ဘက်မှာရောဂါပိုးကူးစက်သူတွေတွေ့ရခဲ့တာကြောင့်ကျန်းမာရေးတာဝန်ရှိသူတွေကစိုးရိမ်နေကြရပါတယ်။ဗုဒ္ဓဦးနေ့ရေအတွက်ထဲမှာပိုးတွေ့နှုံက 9.8 ရာခိုင်နှုန်းပြန်ကောင်းသွားတဲ့နှုံက 95.3 ရာခိုင်နှုန်းတည်ဆုံးနှုံက 2.3 ရာခိုင်နှုန်းရှိရလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားထားပါဗျာ။မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့မြန်မာစီးပွားရေးဥပိုင် Limited ပိုင်းမြန်မာဘီယာနဲ့ဖက်ဆက်လုပ်ကိုင်မှုကရရှိတဲ့အမျက်ငွေတွေကိုဆိုင်းငံ့ထားလိုက်ကြောင်းဂျပန်နိုင်ငံအခြေစိုက် Kirin အဖျော်ရမကာလုပ်ငန်းအုပ်စုကပြောကြားလိုက်ပါဗျာ။ဂျပန်နဲ့ပူးတွဲလုပ်ကိုင်နေတဲ့မြန်မာဘီယာလုပ်ငန်းနဲ့မန်လေးဘီယာလုပ်ငန်းတို့ရဲ့အမျက်ငွေတွေဘယ်လိုခွဲဝေရဆိုတာကို Amnesty International အဖွဲ့ရဲ့အစိုးရကစားထွက်လာပြီးနောက်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ Kirin Beck ကအခုလိုဆိုင်းငံ့လိုက်တဲ့အပေါ် Kirin Beck ကအခုလိုဆိုင်းငံ့လိုက်တဲ့အပေါ် Amnesty International နဲ့ လူအခွင့်အရေးအဖွဲ့တွေကကြိုဆိုခဲ့ကြပါတယ်မြန်မာဥပိုင်စီးပွားရေးအဆုရှေရာပိုင်ဆိုင်သူတွေထဲမှာနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်ထားတဲ့စစ်တပ်ဖွဲ့တွေလည်းပါဝင်နေတာဖြစ်ပါတယ်ခေရင်ရဲ့ပြောရေးဆိုရင်းရှိသူတူကတော့ဒါရွှေ့ဆိုင်လိုက်တာမျိုးမဟုတ်ပဲလုံးဝရဆိုင်လိုက်တာဖြစ်တယ်လို့ပြောပါတယ်ခေရင်ကမြန်မာဘီယာနဲ့မန်လေးဘီယာကုမ္ပဏီတို့မှရင်းနှီးမြှုပ်နှံမှု51ရာနှုန်းပါဝင်ထားပြီးပြီးခဲ့တဲ့ဇွန်လတုန်းကလည်းမြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့ဗန်နာရေးအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ Deloitte Tohmatsu Financial Advisory အဖွဲ့ကြီးကိုငားယမ်းခဲ့တာဖြစ်ပါတယ်မြန်မာစီးပွားရေးဥပိုင် limited ဟာ Rohingya တွေပေါ်လူမျိုးသုံးတက်ဖြတ်မှုကျူးလွန်တာအပါအဝင်လူအခွင့်အရေးတွေချိုးဖောက်နေတယ်လို့ဆွတ်ဆွဲခံရတဲ့မြန်မာစစ်တပ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားတာဖြစ်ပါတယ် Kirin ကအခုလိုငွေပေးဖို့ဆိုင်းငံ့လိုက်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာစီးပွားရေးဥပိုင် limited ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးမျိုးသုံးတက်ကွက်လိုမျိုးပါဖြစ်နေတဲ့မြောက်မျိုးစိတ်တစ်မျိုးကိုမြန်မာနိုင်ငံအလဲပိုင်းတော်ရင်တနေရာမှာရှာဖွေတွေ့ရှိခဲ့ပါတယ်အလေးချိန်18ပေါင်ခန့်သာရှိပြီးအိမ်မွေးကြောင်နှစ်ကောင်စာလောက်တော့လေးချိန်ရှိတာမို့အရွယ်စားသေးငယ်ပြီးချစ်စရာကောင်းပါလေ။အညိုရောင်အမွေးမြင်ထိုးထိုးထောင်ထောင်နဲ့မျက်နှာပုံဝတ်ဆင်ထားသလိုပုံမျိုးရှိတဲ့ဒီမြောက်မျိုးစိတ်ဟာအခုတော့မျိုးသုံးပြက်ွက်လုံးနေပါပြီ။ပုပ်ပါမြောက်လို့အမည်ပေးထားတဲ့ဒီရှင်မြောက်တွေဟာမီးတောင်တွေတလုံးဖြစ်တဲ့ပုပ်ပါတောင်တော်ဝိုင်းမှာရှိတဲ့မြောက်ဦးတွေတဲကမြောက်ဦးစုတစ်ခုဖြစ်ပြီးတော့အခုခါအကောင်ကြီး150ကနေ300လောက်တာနေတာမို့တိဘက်မြန်မာစစ်တွေကအထူးအနေနဲ့ကြောက်တဲ့အုပ်စုတွေထက်သွင်းသတ်မှတ်ထားရှိဖို့တောင်းဆိုနေကြတာပါ။ရန်ကုန်မြို့ Foreigner နဲ့ Flora International FFI ကသူတင်လာပညာရှင် Frank Momba ကတော့ဒီမြောက်မျိုးစိတ်တွေဟာရှေးရခိုင်ကာလတွေတည်းကမျိုးသုံးပြက်ကွက်လူနေနေကြတယ်လို့ပြောပါရယ်။အမဲလိုက်ခြင်းစက်ပြောက်ဆုံးခြင်း၊ကောင်းကြီးကျဆင်းလာခြင်းနဲ့စိုက်ပျိုးရေးနဲ့တရားဝင်တည်ထောင်လို့ရတဲ့ကြောင့်ပုပ်ပါမြောက်ကောင်းကြီးအကြီးကျယ်ကျဆင်းသွားတယ်လို့လေတာတွေ့ရှိချက်တွေကဆိုပါရယ်ကျတော့ပရိနေမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ကျင်းပပေးခဲ့တာပါအခုဆက်လက်ပြီးသတင်းထွာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ကြပါခင်ဗျာ
ဒီနေ့ကနေ့လေးကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲမှာအာနာယအနေဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အစ္စလမ်ဘာသာဝင်အမတ်လောင်း2ဦးစလုံးအနိုင်ရရှိခဲ့ပါတယ်ရန်ကုန်ကကိုစီသူမောင်နဲ့မန္တလေးကဒေါ်ဝင်းမြတ်မြတ်တို့ကတော့လူနည်းစုဘာသာဝင်တွေအတွက်တင်မဟုတ်ဘဲနဲ့ဘာသာပေါင်းစုံညီညွတ်ရေးအတွက်ဥတီကြိုးပမ်းသွားမယ်လို့ပြောကြပါတယ်NLD ပါတီရဲ့အစ္စလမ်ဘာသာဝင်လွတ်တော်ကိုယ်စားလှယ်နှစ်ဦးအကြောင်းစူးစီးတင်ပြပေးပါမယ်ကျွန်တော်ကစီသူပါအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာ2015ရွေးကောက်ပွဲတုန်းကလွတ်တော်ကိုယ်စားလှယ်လောင်းရွေးချယ်ရမှာအစ္စလမ်ဘာသာဝင်တဦးမှမထည့်ခဲ့ဘဲနဲ့2020ကျောက်မှသာပါတီကိုယ်စားပြုအမတ်လောင်း2ယောက်ကိုရွေးချယ်ခဲ့တာပါမြန်မာနိုင်ငံဟာဘာသာရေးအရထိလွယ်ရှလွယ်ဖြစ်တာကြောင့်အစ္စလမ်ဘာသာဝင်အနေနဲ့အာဏာရပါတီကိုယ်စားပြုရမယ့်အရေးဟာဝေဖန်စရာဖြစ်ခဲ့တာပါဒီနေ့ရွေးကောက်ပွဲမှာ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်တဲ့အစ္စလမ်ဘာသာဝင်တယောက်ရဲ့ခံယူချက်ကိုတော့ကိုစီသူမောင်ကအခုလိုပြောပြပါပါတယ်
။ဆိုတော့ကျွန်တော်ကကန်ဒီဒိတ်ကမွတ်စလင်ကန်ဒီဒိတ်မဟုတ်ပါဘူး။ကျွန်တော်က NLD ကန်ဒီဒိတ်ပါ။အဲ့ဒီ NLD ကန်ဒီဒိတ်ဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျွန်တော်တို့ဟာရည်မှန်းချက်တွေကျွန်တော်ဖော်ဆောင်သွားမှာဖြစ်တယ်။ဒါဟာတိုင်းပြည်ရဲ့အကောင်းဘက်ကိုပြောင်းလဲစေဖို့အတွက်ကိုဖွဲ့ချုပ်ရဲ့ကြီးညာဆိုင်မှာလည်းထုတ်ပြန်လာပြီးသားဖြစ်တယ်။အဲ့တော့ပပင်းနှမ်းမြို့နယ်ကပူဇော်လေလောင်းဖြစ်ဝင်ရောက်ရှင်ပြိုင်တာဖြစ်တဲ့ကြောင့်ကျွန်တော်ပပင်းနှမ်းမြို့နယ်မှာရှိတဲ့ကျွန်တော်တို့ဘာသာပေါင်းစုံလူမျိုးပေါင်းစုံ Hindu, Christian, ဗုဒ္ဓဘာသာကရင်ရခိုင်တိုင်းရင်းသားအားလုံးရဲ့ဒီမှာနေထိုင်နေတဲ့မြို့ပြည်သူအားလုံးမဲဆန္ဒရှင်အားလုံးရဲ့ရည်ကိုဆောင်ရမှာဖြစ်တယ်ဆိုတော့ကျွန်တော်တို့ကဘာသာဝင်တစုလူမျိုးတစုတည်းလုပ်တဲ့နိုင်ငံကြီးအလုံးအင်မတန်ကျင်းမြောင်းတဲ့နိုင်ငံကြီးဖြစ်တယ်အဲ့ဒါမှာဘာသာတရားဆိုတာဟာတဦးချင်းရဲ့တတိပုဂ္ဂလဘဝတွေကရွေးချယ်မှုပဲဒါဟာဟိုဘာသာတရားနဲ့နိုင်ငံရေးကိုကျွန်တော်ရောသမမွေတွေထဲမှာကျွန်တော်ပါလည်းမပါဘူးကျွန်တော်စိတ်လည်းမဝင်လာဘူးအဲ့ဒီကြောင့်ကျွန်တော်တို့ဖြောင်းပြောင်းတန်တန်နဲ့နိုင်ငံအရေးကိုကျွန်တော်လုပ်မယ်
ကိုစီသူမောင်ဟာ2000ရွှေအောင်ရောင်တော်လိုင်းကြီးမှာចောင်းသားកောင်းဆောင်အဖြစ်ပါဝင်ခဲ့တာကြောင့်ဖမ်းဆီးခံခဲ့ရပြီးတော့အကျဉ်းချခံခဲ့ရသူဖြစ်ပါတယ်။ဗပဲသားမျိုးနယ်ပြည်သူ့လွတ်တော်နေရာကရှင်ပြန်ခဲ့တဲ့ကိုစီသူမောင်ဟာဗပဲသားမျိုးနယ်အတွင်းမဲအားလုံးရဲ့84ရာခိုင်နှုန်းရရှိခဲ့ပြီးတော့တံပတ်ကိုစလေလောင်းတွေထက်မဲရီအတွက်1000ကျော်အသားနဲ့အနိုင်ရရှိခဲ့တာဖြစ်ပါတယ်။ NLD ကိုကိုစားပြုပြီးအစ္စလမ်ဘာသာဝင်တဦးအနေနဲ့နိုင်ငံရေးမှာပါဝင်ရတဲ့အခါစိန်ခေါ်မှုတွေကြုံခဲ့ရတယ်လို့လည်းကိုစီသူမောင်ကပြောပါတယ်။
ဒီကိုယ်တည်းလောင်းစပြီးတော့စရင်ဟိုအတီးပြုတ်ပြီးတော့ဗောနော်ထုတ်ပြန်လိုက်တဲ့အချိန်ကစပြီးကျွန်တော်ခက်ခဲစိန်ခေါ်မှုတွေအများကြီးကြုံရတာပါဘာကြီးကြုံရလဲဆိုတော့နံပါတ်1ကကျွန်တော်ဟိုဒီဟိုအလွတ်သတင်းတောက်ဗောနော်မတရားတပ်ဖြတ်ခံလိုက်ရတဲ့အလွတ်သတင်းတောက်ကိုပါကြီးနဲ့ပတ်သက်ပြီးတော့ကိုပါကြီးနဲ့ကျွန်တော်နဲ့ဓာတ်ပုံတစ်ပုံအသုံးပြုပြီးတော့စီတူမောင်ဟာဖောက်ခွဲရေးတင်တန်းတွေမှာတက်ခဲ့ဘူးတယ်ဆိုတော့သတင်းသူသိမ်းမားတွေကိုသူလုတ်ချန်ဖန်ပြီးတာရှိတယ်နောက်တစ်ချက် နောက်တစ်ချိန်ကျတော့ဒီဘာကအကြောင်းတွေပေါ့ဖုန်းတော်ဤတင်ပညာရေးအကြောင်းတွေကိုကိုစီတူမောင်ကဖြတ်သိမ်းမှုစူးစမ်းပြီးတော့ RV စာကိုပညာရေးစနစ်ထဲမှာအသင်ကြားဖို့အတွက်ပေါ့နော်သူကစူးစမ်းဆောင်ရွက်ခဲ့ဘူးတယ်ဆိုတော့2015ပညာရေးပြုပြင်ပြောင်းလဲလှုပ်ရှားမှုကာလကိစ္စတခုကိုဒါတင်းတူတင်းမနဲ့လောက်တာပါအဲ့ဒီကာလကျွန်တော်ကဖုန်းတော်ဤတင်ပညာရေးအကြောင်းတွေဆိုတာဒါပညာရေးစနစ်မှာမှဒါတည်တန့်ဟိုနယ်ဒီမှာဒါအားထားနေရတဲ့ပညာရေးစနစ်ခုဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့တရားဝင်ဥပဒေတခုထဲမှာဒါပုံမှန်တွေဥပဒေနဲ့ဖြစ်လာဖို့တယ်ကျွန်တော်တို့ကဆွေးနွေးခဲ့တာဆွေးနွေးခဲ့တာကိုဒါလှုပ်ကြံပြီးတော့ပေါ့နော်တင်းသူတင်းမအနေနဲ့ဖြန့်ဝေမှုကတော်တော်အားကောင်းခဲ့တယ်
NLD ပါတီရဲ့မွတ်စလင်လွတ်တော်ကိုယ်စားလှယ်လောင်းနောက်တူဖြစ်တဲ့ဒေါ်ဝင်းမြမြကတော့စီယုံလှူရှားမှုတွေမှာအခက်အခဲကြီးကြီးမားမားမရှိဘူးလို့ပြောပါတယ်။ကိုတိုင်းအစ္စလမ်ဘာသာဝင်တူဖြစ်ပေမဲ့နိုင်ငံရေးမှာဘာသာရေးကိုမရောရှက်ဘူးလို့လည်း VOA ကိုပြောပါတယ်
။ဒီမဲခဲတဲ့ကာလမှာဒီဘာသာရေးနဲ့ပတ်သက်ပြီးတော့မှဘာမှအခက်အခဲမရှိဘူး။ဘာလို့နိုင်ငံရေးလုပ်ခဲ့တဲ့အခါမှာလည်းဘာသာရေးကိုအခြေခံပြီးလုပ်တာမဟုတ်ဘူး။နိုင်ငံရေးကိုလုပ်တာအမျိုးသားရေးကိုလုပ်တာမြန်မာလူမျိုးတယောက်အနေနဲ့ဗမာလူမျိုးတယောက်အနေနဲ့နိုင်ငံရေးလုပ်တယ်။ဘာသာရေးကိုထည့်လည်းမတွက်ခဲ့ဘူး။ဖွနီးလကောင်းမဲ့ကိုယ်လည်းဘယ်သူမှထည့်မတွက်ဘူး။နိုင်ငံရေးလုပ်တဲ့တက်တန်းတစ်လျောက်လုံးမှဘာသာရေးထည့်မတွက်ခဲ့ဘူး။ဘာသာနိုင်ငံအရေးလုပ်တာလေ။ဘာသာရေးမလိုဘူး
။ NLD ပါတီပထမဆုံးချိန်အာဏာရခဲ့တဲ့2015ရွေးကောက်ပွဲမှာအစ္စလမ်ဘာသာဝင်တွေကိုကိုယ်စားလှယ်လောင်းတွေအဖြစ်မပါဝင်ခဲ့တဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ခဲ့ဘူးပါလေ။NLD ပါတီကတော့လူမျိုးရေးဘာသာရေးကွဲပြားမှုတွေအပေါ်အခြေခံတဲ့ပြဿနာတွေပေါ်ပေါက်နေချိန်မှာနိုင်ငံရေးအရဆုံးဖြတ်ခဲ့တာဖြစ်ကြောင်းပြောဆိုထားပါတယ်။ကိုစီသူမောင်ကတော့အဆုံးရောက်တဲ့သဘောထားရှိသူတွေကြောင့်တင်းမာမှုတွေကြုံခဲ့ရတာတွေကို NLD ပါတီအနေနဲ့မှန်မှန်ကန်ကန်ကန်တွယ်နိုင်ခဲ့တယ်လို့ယုံကြည်ကြောင်းပြောပါတယ
်။ပြီးခဲ့တဲ့2015ကာလတုန်းကအလုံးနဲ့သိပါတယ်။အမျိုးသားရေးအမိခံတက်ကြွလှုပ်ရှားတဲ့သူတွေပေါ့နော်ဟိုဘာသာရေးလူမျိုးရေးအခြေခံပြီးတော့စူပူလုံဆော်မှုတွေလူစုလူဝေးဖြစ်ပေါ်မှုတွေဒါတွေရှိခဲ့တယ်ဆိုတော့ဗျာဟိုကျွန်တော်ဒါကတော့ဝန်းနေကြပါပဲကျွန်တော်တို့နိုင်ငံမှာမိဖုံးတောက်ခဲ့တဲ့အခြေအနေတွေပလိပခတွေထိရုံးနေဖြစ်ခဲ့တဲ့အခြေအနေကိုသတိထားကြည့်မယ်ဆိုရင်ဒါတရင်လူတရင်မတွေကြောင့်ဖြစ်ခဲ့တာဗျာဆိုတော့ဟိုတကယ်တော့ဗျာကျွန်တော်တို့ဟိုရှူအောင်တန်ခါရေးခင်းကိုပဲပြန်ပြီးတော့ဥမာပေးရမယ်ရှူအောင်တန်ခါရေးခင်းမှာကျွန်တော်တို့ဘာသာမတူတဲ့ဘာသာဝင်တွေအားလုံးကလက်ချင်းချိတ်ပြီးတော့တန်ခါတွေကာကွယ်ပြီးတော့ကျွန်တော်တို့မတူညီတဲ့လက်တွေချိတ်ပြီးတူညီတဲ့ပန်းနိုင်တခုကိုကျွန်တော်တို့အတူတူကျွန်တော်တို့ချီတက်ခဲ့ကြတာအဲ့ဒါဟာဥတီကျတခုပဲရှိတယ်စနစ်ဆိုးတခုအောက်ကလွတ်မြောက်ရေးနဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုကျွန်တော်တို့လက်မခံတော့ဘူးကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းရေးတခုကိုကျွန်တော်တို့ကမမောတန်တာနေပြီဆိုတော့ပြည်သူတွေကအခိုင်အမာပြသခဲ့တာအဲ့ဒီမှာဘာသာပေါင်းလို့လူမျိုးပေါင်းလို့ပါတယ်အားလုံးဟာခေတ်သမိုင်းတစ်လျှောက်မှာချစ်ချစ်ကြီးကြီးညီညီညွတ်ညွတ်နဲ့ပဲကျွန်တော်တို့ဖြတ်တန်းခဲ့ကြတယ်ဆိုတော့တမိုင်းကောင်းလို့ကျွန်တော်ဆက်ပြီးထိန်းနေရမှာဒီအချိန်မှာလူမျိုးရေးပါတယ်အထူးကြုံနေဦးအတွက်ကိုသွေးထိုးလုံဆောင်မှုအားလုံးဟာဥပဒေအရခိတိရရောက်အေးအေးယူဆောင်ရွက်တင်တယ်ပြီးခဲ့တဲ့ခေါက်ကလည်းပါတယ်ပြီးတော့အတိုင်းအတာတစ်ခုတည်တာအမျိုးသားတွေကိုဖွဲ့ချုပ်ကနေပြီးတော့ဒီဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့လှုံ့ဆော်သူတွေကိုဒါဟိုအတိုင်းအတာတစ်ခုတည်ပေါ့နော်တင်ရင်အေဂျင့်ရေးကိုတိဆောက်ပြီးဥပဒေစိုးမိုးကိုတိဟိုလုံနိုင်ခဲ့တယ်ဆိုတာဒါငြင်းလို့မရတဲ့အချက်ပေါ့နော
်ဒေါ်ဝင်းမြမြကတော့မြန်မာနိုင်ငံကဘာသာရေးအစွန်းရောက်လှုံ့ရှားမှုတွေမှာနောက်ွယ်ကကြိုးကန်သူတွေရှိတယ်လို့ရှုမြင်ပါတယ်
ဘာသာရေးအစွန်းရောက်တဲ့ပုံစံနဲ့လှုပ်ဆောင်ရတာဒီလှုပ်ဆောင်နေတဲ့ပုံကိုယ်ကြီးရဲ့သဘောဆန္ဒဆိုတာတွေကနောက်ကွယ်ကနေပြီးတော့မှအင်အားတစ်ခုကစီခိုင်းနေလို့ပြောလို့ရတယ်လူတိုင်းလည်းဒီလိုပဲတွေ့တယ်လူတိုင်းလည်းဒီလိုပဲတွေ့တယ်အဲ့တော့ဒါပေမဲ့အဲ့ဒီလှုပ်ဆောင်ချက်တည်းကဒါကဒီအစိုးရလက်ထက်မှာလုပ်ရဆိုမယ်အခုနောက်ဆုံးမိကာဘူးတို့အခုမိဖြစ်လာတော့မှဝင်ရိုက်ကြတွေကကျတော့အဲ့ဒီအစ်စင်တကတာသွားပြီလေအဲ့တော့ဒီရဲ့အကျန်းဖက်အုပ်စုအစွန်းရောက်အုပ်စုကမှဒီပြည်ရဲ့ NLD ကိုတိုက်ခိုက်ဖို့ဆိုရင်ဘာသာရေးကိုတုံးလို့ရတယ်လည်းတုံးပါပဲခုနဗလိုင်းကြီးဝင်ပြီးတော့မှရိုက်တဲ့အလုပ်လုပ်ချင်လဲလုပ်မှာဒါလက်တွေ့ပဲလက်တွေ့ပဲဒါကအဲ့လိုရှိပါတယ်အဲ့လိုရှိပါတယ်သူတို့ရဲ့ပင်ကိုစိတ်တွေတော့မဟုတ်ဘူးပေါ့နောက်မှကစီခိုင်းသူရဲ့ရှိပါတယ်အဲ့ဒါကြောင့်မလို့ဖြစ်နေတယ်လို့ယူဆ
တယ်တနင်္ဂနွေနေ့ကရွေးကောက်ပွဲကြီးကျင်းပပြီးစီးသွားတဲ့အပေါ်အမေရိကန်ယောဘတ်တမက EU ဗြိတိန်စတဲ့နိုင်ငံတွေကကြိုဆိုခဲ့ကြပြီးမယ်နိုင်ငံရေးမှာအားလုံးပါဝင်ခွင့်ရဖို့အပါအဝင်လူလက်ခွင့်နဲ့ဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေရှိနေတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်ကစီတူပါ
မင်္ဂလာပါ2020ရွေးကောက်ပွဲရလဒ်တင်နဲ့ပတ်သက်ပြီးတော့ဗေဒိုင်အင်စတီကျုကအမှုဆောင်ဒါရိုက်တာကိုမျိုးရံအောင်တိန်ကိုမေးမြန်းပါမယ်။ဗေဒိုင်အင်စတီကျုဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ညီညီကက်ကက်ပူးပေါင်းဆောင်ရွက်ခဲ့တဲ့သုတေသနအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။အခုကျွန်တော်ငိမ့်ချမ်းက NLD ကရထားတဲ့ရလဒ်တွေအပေါ်အခြေခံပြီးမေးမြန်းပါမယ်။ကိုမျိုးရံအောင်တိန်ခင်ဗျာအခု2020မှာဘာကြောင့် NLD ကတောင်ပြိုကမ်းပြိုအနိုင်ရရှိခဲ့ပါသလဲ
။ NLD ပေါ်မှာနိုင်ငံရဲ့တူချက်ကိုယုံကြည်မှုရှိတယ်။နော်သူရဲ့ပုံမျိုးတူတူမလို့ဆောင်မှုတွေကိုသဘောကျတယ်လက်ခံတယ်နော်ဆက်လုပ်စီခြင်းတယ်အဖြစ်ခံပြုံးနဲ့ပတ်သက်ပြီးတော့ပြည်ပြည့်ရည်တူချက်ပေါ်မှာန အမယုံကြည်ဘူးလက်မခံနိုင်ဘူးเนาะတော့တမဆိုရင်မော်စလမ်ကသဘောမကျအောင်เนาะဒီเนาะဒီချက်တွေကိုပေါင်းပြီးတော့မှเนาะနောက်တစ်ခုကနောက်တိုင်းသောဒေသတွေမှာလည်းပဲတိုင်းသောဒီတိုင်းသောတွေကသူတို့ဒီဒေသခံတိုင်းသောပါတီချက် Energy Party ကเนาะဒေသအကျိုးဒီမိုကရေစီအကျိုးပေါ့ဒီမိုကရေစီအရေးအတွက်ရုပ်ကိုပိုလောက်ဆောင်နိုင်မယ်လို့ယုံကြည်ရပေါ့
ဟုတ်ကဲ့ဒီကြံခိုင်ရေးကလည်းအခုဒီနေ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကိုပြန်လုပ်ပေးဖို့တောင်းဆိုနေတာတွေ့ရပါတယ်အဲ့ဒီအပေါ်မှာရောအခုဘယ်လိုသုံးသပ်ပါသလဲ
ဒီပေါ်ဟိုအဓိကကြံခိုင်ကြံခိုင်ချုပ်ပါကြီးရဲ့အဓိကအားနည်းချက်ကသူတို့နိုင်ငံကြီးနဲ့ပတ်သက်လို့ရှိရင်နေပြင်းချင်းနေတိချာမပြီးတာပဲတကယ်လူထုကြားရအတန်သူတို့မကြားဘူးမသိမမြင်ကြဘူးပေါ့နော်တို့အန်ဒီပါကြီးကအဲ့လိုမဟုတ်ဘူးချိန်ကြီးတော့လက်မခံနိုင်ဘူးဆိုတော့အကယ်၍သူတို့ချက်ရင်းပြီးရွေးကောက်ပွဲထပ်လုပ်ကြည့်ကြည့်ရှိထားရင်ရောကျေရှုံးအောင်ပဲကျွန်တော်မစိုးရိမ်ကြတကယ်တော့
ဟုတ်ကဲ့ပါအဲ့ဒီလိုမျိုးတို့ရှိထားတဲ့နေရာရှုံးနေဆိုတာနဲ့ပတ်သက်ပြီးတော့ဗောလေဒီ2015က2015-2010မှာဒီကြမ်းခံရေးကတို့ဇက်တိုက်နိုင်ခဲ့တဲ့နယ်မြေတွေဖြစ်တဲ့ပြည်မထဲမှာဗောနော်မြန်မာပြည်မထဲမှာနိုင်ခဲ့တဲ့နေရာတွေဖြစ်တဲ့မိထီလာပြောပွဲရမဲသိန်းနောက်ပြီးတော့တာစီမှာပါအခု NLD ကနိုင်ထားတာကိုတွေ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့အခုဘယ်လိုသုံးသပ်ပါသလဲ
ဒီ2015ရုပ်ပုံပွဲမှာကျင်းပခဲ့အချိန်မှာဘာမှန်းရင်းဒီမျိုးပြုပခံအများကြီးဖြစ်တယ်။ဆိုအဲ့ဒီအချိန်မှာထွန်းတုတ်ဟိုထိုးတင်ခဲ့တဲ့ slogan ပေါ့။အမျိုးပါသာတသနာဆိုတဲ့အမည်ထိုးတင်နေတယ်။ဒါမင်းပြည်ခိုင်ပြုပကြီးကတကယ်လည်းအမျိုးပါသာတသနာအတွက်လုပ်နေလားဆိုလို့ရှိမဟုတ်ဘူး။နောက်အခုဟိုနောက်ပိုင်းမှာပေါ်ထွက်လာတဲ့နော်အချင်းချင်းချင်းလည်းဖွင့်ဟချက်တွေနော်အပေးမတဲတဲ့ကိစ္စတွေကဟိုချင်းသားမြတ်သားရှိလာတယ်။တကယ်လည်းအမျိုးပါသာသာသနာကိုခုတုံးလုပ်နေတယ်ဆိုတော့ပြည်သူတွေအမြင်လာကြတယ်။မမြင်လာကြဘူး။ဆိုတော့အဲ့လိုမြင်လာတဲ့ channel ကိုကြည့်တော့ energy ကအဲ့လိုကရုဏာတော်မရှိဘူး။ energy ဘက်ကတကယ်ကိုရိုးရှင်းတယ်။နော်။ဟိုဟိုဒီအရေးကြုံလို့ရှိရင် watch ICG လို့အပြောသွားရှင်းတယ်။ဒါပေမဲ့အဲ့လို watch ရှင်းတဲ့ခါမှာအမျိုးပါသာသာသနာရေးလို့အောင်နေအောင်မဟုတ်ဘူး။နိုင်ငံအတွက်တော့အရေးကြုံလို့သွားပြီးတော့လှုပ်ဆောင်တာ။နော်အားကြောင့်လို့ main channel တွေတစ်ခုလုံးလို့နော်ဇီးကုန်းလို့နော်ဒီလိုမျိုးကြောင်းကုန်းပေါ့နော်ငပုတော်လို့အပါသည်ပေါ်ပါသည်တကယ်ဆိုတော့အဲ့ဒီအိမ်ပါဆိုရင် energy ကအပြည့်တက်နိုင်ရဲ့
အဲ့ဒါနဲ့နောက်ပြီးတော့လေဒီပြည်နယ်တွေမှာအခုရဲ့ခံမှန်းချက်ထဲမှာအကျိအနယ်ရှိမယ်ပေါ့နော်ကြားမှာဆိုရင်လည်း energy ကနိုင်တယ်ဒါပေမဲ့အကျိအနယ်ရှိမယ်နောက်ဟာရခိုင်ပေါ့နောက်တစ်ခုကကြတော့မွန်ပြည်နယ်ပေါ့နော်အဲ့ဒီလိုနေရာတွေမှာပါ energy ကနိုင်ခဲ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့အခုဘယ်လိုသုံးသပ်ပါသလဲ
ကျွန်တော်တို့ပြန်ပြည်နယ်တွေမှာကျတော့ဟိုရန်နဲ့အကျပ်နိုင်တယ်ထို့နိုင်ငံရေးနိုင်ငံရန်လည်းအရာရော့ပါလေနိုင်ငံရေးမရှုံးဘူးဆိုတဲ့ပုံစံမျိုးတွေရှိတယ်။အမှပြောရပြချင်းချင်းလေချင်းမိနေဆိုရင်ကျွန်တော်ရန်လည်းအရာလည်းပူတာနော်နိုင်ငံရေးလည်းပဲကျွန်တော်နိုင်တယ်မုံချင်းလေလူကိစ္စမျိုးကြတော့မုံချင်းလေကရန်လည်းဆိုရင်ကျွန်တော်ရှော့ရှော့ရတယ်အမှဆိုရင်မုတုံကျွန်တော်ရှုံးသွားတယ်နောက်စကနိုင်ငံရေးရေးမှ35ကျွန်တော်နိုင်ငံရေးတယ်ဆိုတဲ့အကြောင်းရင်းကမုံပါတီနဲ့တပ်ပါတီခွဲပြန်လို့နော်မုံပါတီနဲ့ပါတီပေါင်းကြရင်ကျွန်တော်ကဘယ်ချင်းချင်းပဲရှုံးပါဗျာအမှုတော်လည်းဒီလိုဆိုင်တိုင်းပဲဘွန်ပါတီနမတီခွဲပြိုင်လို့ခရောင်းကျင်တဲ့ကိစ္စခရောင်းကျင်နေတဲ့အခိုက်ဟောရလည်းလည်းရှုံးတယ်နိုင်ငံကြီးရလည်းရှုံးတယ်လို့ပြောနေတာရခိုင်ရဲ့သူတို့ပါပဲကျွန်တော်တို့နိုင်ငံကြီးနဲ့လင်းနေရရှိပါလေမန်အောင်တောင်ကိုနော်တန်တွဲပေါ့နှစ်မြို့နေပဲနိုင်ပါတော့နေနော်နှစ်မြို့နေဆိုရလည်းရဆိုရောစုတို့လင်းနေရပေါ့ကျွန်တော်တို့ရလည်းရလည်းရှုံးတယ်နိုင်ငံကြီးရလည်းရှုံးပါတယ်နော်အဲ့တော့ကျွန်တော်တို့အဲ့လိုကုန်တယ်လို့ရပါတယ်
2015တုန်းကဒီပြည်내လွှတ်တော်တွေမှာအများစုအနိုင်ရတဲ့တိုင်းသားပါတီတွေကဝန်ကြီးချုပ်ကိုသူတို့အမိစင်းတင်သွင်းပြီးခန့်အပ်ဖို့အတွက်တောင်းဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့2008ဖွဲ့စည်းပုံအရဒီပြည်내ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတကပဲခန့်အပ်ခွင့်ရှိတယ်ဆိုတော့အချက်ကလည်းရှိပါတယ်။အဲ့တော့ဒီတိုင်းသားပါတီအများစုရှိတဲ့နေရာမှာ NLD အနေနဲ့ဝန်ကြီးချုပ်ခန့်အပ်တဲ့နေရာမှာဘယ်လိုလှုပ်ဆောင်သွားဖို့ရှိတယ်လဲခင်ဗျာ
။ဒါကဟုတ်တချို့ဒီလာမယ့်9နှစ်ပေါ့နော်လာမယ့်9နှစ်က energy နဲ့အပြောင်းအလဲကြီးလုပ်မယ်နှစ်ဖြစ်ပါတယ်ဆိုတော့ကျွန်တော်ကပြီးခဲ့တဲ့9နှစ်က energy က stable ပေါ့တည်ငြိမ်ရုပ်ပြီးစားပေးသွားတယ်လာမယ့်9နှစ်က energy ကတုံးလို့တဲ့ကစားသွားမယ်9နှစ်ဖြစ်တယ်အဲ့တော့လာမယ့်9နှစ်မှာတော့ energy ဒီဒီအဆောက်ကိုတေချာစဉ်းစားမယ်လို့ကျွန်တော်မြင်တယ်နော်ဟိုတက်မလို့က25ရာခိုင်လို့ရှိနေတာဒီမဖြစ်စတဲ့ကိစ္စတော့ဟုတ်တယ်နော်အကယ်ဖြစ်တဲ့ကိစ္စကတော့ဒီ6တိကျမယ်ဆိုလို့ရှိရင်တိုင်းသာတက်မတော်နဲ့ဆက်ခိုင်းလို့ရှော့ပြရမယ်။တို့ပဲညညာတော်လည်းပဲတိုင်းသာပါတီတို့ရဲ့ယုံကြည်မှုတိုင်းသာလူစုတွေနဲ့ယုံကြည်မှုပုံမကောင်းမှုတို့အတွက်အဲ့ဒီကိစ္စပေါ်မှာ energy ကနော်တချို့အကြောင်းလဲတွေလုပ်ပေးလို့ကျွန်တော်ဟိုမြင်ပါတယ်။နော်ဒါဟိုကြီးနေအောင်လို့မဟုတ်တော့ဘူးမို့လို့
။ဟုတ်ကဲ့ပါကိုမျိုးရိုင်အောင်တိန်အခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။စင်တော်ဝင်းမင်ပါ။နှစ် မြန်မာနိုင်ငံအခုရွေးကောက်ပွဲအပြီးလူစုလူဝေးဆက်ရှိနေတဲ့အပေါ်ကိုဗစ်ကူးစက်မှုအန္တရာယ်ကြီးကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်လိုက်ပြီးကျန်းမာရေးဝန်ထမ်းတွေကြားမှာလည်းဒီကူးစက်မှုများလာမှာကိုစိုးရိမ်နေကြပါတယ်။လက်ရှိကူးစက်မှုအခြေအနေနဲ့ဖြစ်လာနိုင်ခြေတွေနောက်ပြင်ဆင်ထားမှုတွေကိုရန်ကုန်ဆေးရုံကြီးရေးပေါ်ဌာနမှပမောခဒေါက်တာမမောဦးကိုမေးထားပါတယ်။
ကျွန်တော်လောလောဆယ်တော့ကိုဗစ်ကူးစက်မှုလုံးရဲ့သဘောတရားရန်ကုန်အနေနဲ့ဖြစ်ရကြောထက်မှပြန်ပြီးတော့နေရာစတိုက်ရှိနေပြီပြန်တက်လာတာကိုတွေ့ရတာတော့မှပဲဒီဥစ္စာရွေးကောက်ပွဲမတိုင်ခင်တည်းကကူးစက်ပြီးသားလူလို့သတ်မှတ်လို့ရရွေးကောက်ပွဲပြုလုပ်နေတဲ့အချိန်မှလည်းပဲလေးလာရတော့မဲယုံနေအားလုံးကလည်းစနစ်တကျတော့ပြင်ဆင်လာတာမှန်တယ်ပြည်သူလူထုရဲ့လိုင်းနာမှုအားနဲ့မဲယုံနေကိုရောက်ရင်တော့စနစ်တကျရှိတယ်ဆေးမဲ့ပါတီမလဲအပြင်မှာတန်းစီပြီးစောင့်နေရတဲ့လူတွေကိုမီဒီယာတွေမှာတွေ့ရတဲ့ပုံတွေကိုကြည့်ရတာကိုကိုကိုယ်တိုင်ဂျုံတွေ့ကြရတာကိုမကူပေါင်းပြီးပြောမယ်ဆိုရင်တော့မဲယုံပြင်ပမှာရှိနေတဲ့လူအုပ်ကတော့စနစ်ကျမှုမရှိဘူးလို့ပဲပြောတယ်အဲ့ဒီအတွက်ကြောင့်ရွေးကောက်ပွဲပြီးတပတ်လောက်ကျော်တဲ့အချိန်မှာကူးစက်မှုတွေသာဖြစ်ခဲ့တယ်ဆိုရင်ထောင်ကျော်ပြန်တက်လာတယ်ဆိုရင်အရိယာရဲ့ကျိုးဆက်တို့ပဲသတ်မှတ်လို့ရပါမယ်။အဲ့ဒါကိုစိုးရိမ်နေတဲ့အတွက်ကြောင့်ဆေးရုံစည်းကမ်းတွေဘက်ကလည်းပဲပြင်ဆင်ထားတယ်။အောက်ဆီဂျင်တွေတိုးတာတို့နေရာတွေကိုထပ်ပြီးတော့ချဲ့ရတာတို့
ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီလူနာတွေအတွက်ဆေးရုံတွေမှာဒီကြိုးပြင်ထားနိုင်ဖို့လက်ရှိမှာရောဆေးရုံတဲတဲ့လူနာတွေအနေထား
လက်ရှိလူနာရဲ့အရေးအတွက်ကတော့ဒီတိုင်းပဲဘလောက်ဆစ်လဲပုံမူတည်ပြီးတော့ပဲသွားတာပါဒါပေမဲ့ခုရပိုင်းအတွင်းလေးမှာတော့တအားကိုဆိုးတဲ့လူနာတွေနည်းနည်းလေးဒါပေမဲ့ ICU တွေကတော့လောလောဆယ်ပြည်နေတဲ့အခြေအနေမှာရှိတာပေါ့နော်ကျွန်တော်တို့ကဘယ်တော့မှတော့သတိလက်လွတ်နဲ့နေလို့မဖြစ်ဘူးအများကြီးကျင်းစင်နေရမယ့်အခြေအနေမှာရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာပြည်သူလူထုကိုသတိမချောက်အောင်ဘာအကြံပေးခြင်းလဲ
ပြည်သူလူထုအနေနဲ့လည်းအဲ့ဒီသတိလက်လွတ်နဲ့နေလို့မဖြစ်ဘူးလို့ပြောခြင်းလဲဒီကောင်ကပြီးသွားတာကိုဗစ်ပြီးသွားတာမဟုတ်ပါဘူးပေါ့ကျောင်းနဲ့အားလုံးကြီးကကြီးညာထားတဲ့ stay home ကလာလို့မှလက်ကုံတီရှိတယ်ဆိုတော့အားလုံးသတိထားပြီးခြင်းလဲလူတွေကလေအဝဲခံနေကြတဲ့လူတွေလည်းအများကြီးရှိတယ်။တကယ်တော့ကျမိုင်းနာလောင်ကြီးဌာနကညာချက်ကိုတည်ချကြည့်ရင်အဲ့ဒီရွေးကောက်ပွဲပြုလုပ်တော့နေတာလေးရဲ့ချွင်းချက်အနေနဲ့ခွင့်ပြုတယ်ဆိုရယ်အပပါတယ်တကယ်ဆိုရင်တော့နော်။အဲ့ဒီဥစ္စာကိုမေးလျော့တာလည်းရှိနိုင်တယ်လို့မတိကျုံညုံပြတာလည်းဖြစ်နိုင်တယ်။ကျွန်တော်မေးလျော့တဲ့လူတွေအတွက်တော့သတိပေးလို့ရပါမယ်။မတိကျုံညုံပြတဲ့လူတွေအတွက်ကတားပြီးရေးယူရမယ့်အခြေအနေမျိုးလို့တော့ကျုံလာမှာကိုကြောက်တယ်အဲ့လိုမျိုးလည်းမကြုံချင်ဘူး။ကုသမှုတွေလည်းပဲမတက်စေချင်ဘူး။ဒါကြောင့်မလို့ဒီလိုမတိကျုံညုံပြသောသူများရှိခဲ့ရင်ကျမရေးစိုက်ဖက်ကနေပြီးတော့နောက်တစ်ချိန်မှာဝင်ပြလာမယ့်ကိစ္စအတွက်ကြိုတင်ပြီးတော့ရှောင်ရှားပေးကြဖို့လည်းပြောလိုပါတယ်တကယ်လို့သူတို့အကြောင်းဖြစ်ခဲ့ရင်သူတို့မတာဝန်အပြည့်အဝရှိပါတယ်ဒါမှမဟုတ်လူစုလူဝေးပြုလုပ်ခြင်းကိုတားဆီးဖို့အတွက်တာဝန်ခံမဲ့လူတွေမှလည်းပဲတာဝန်ရှိတယ်ကိုဗစ်ကာကွယ်လုပ်ငန်းတွေကိုဒီလိုလူလူကနေပြန်ပြီးတော့လိုက်နိုင်နေခြင်းတကယ်လို့များနောက်တစ်ပတ်အကျော်မှာအများကြီးသာပြန်တက်လာမယ်ဆိုရင်ဒီတဲ့တင်းကျက်တဲ့ဟာတွေလို့ကိုလိုအပ်လာလိမ့်မယ်
ဟုတ်ကဲ့ဆရာကြီးအခုကတော့ဒီအဖြစ်များနေတဲ့ရန်ကုန်အတွက်အဓိကစိုးရိမ်ရတဲ့ဘောပေါ့ဆရာနော်မြို့ကြီးတွေ
မြို့ကြီးတွေအတွက်ကိုစိုးရိမ်နေရန်ကုန်ကနေဒုတိယဆင့်လူကြီးများတဲ့မန္တလေးလိုမြို့မျိုးကိုစိုးရိမ်နေဘာလို့လဲဆိုတော့လူကြီးများတဲ့နေရာတွေမှာကုသမှုကပိုပြီးတော့များလာရင်ပုံစံပြထွက်တဲ့လူနာရေအတွက်ကလည်းရုတ်တရက်ဆိုသလိုအများကြီးတက်လာမှာကြောက်အဲ့ဒါမျိုးမဖြစ်အောင်လို့ဘာလို့မှမျက်ညာတွေမရှိတော့တဲ့အချိန်မှာလုံပြင်းတဲ့အချိန်ရောက်နေပါပြီလို့ချက်ပေးရင
်ဟုတ်ကဲ့ဆရာဒီနေရာမှာဒီစစ်နှုံးအနေထားရောတိုးမြင့်လှုပ်ဆောင်မှုအနေထားမျိုးရှိလားအရေးရက်တရောဒီစစ်နှုံး
စစ်နှုံးကိုတိုးမြင့်လှုပ်ဆောင်မှုအတွက်ကျွန်တော်ကျမိုင်းတဲ့အားလုံးကြီးတာမတာဝန်ရှိတယ်စီစဉ်နေတာတွေရှိတယ်အဲ့ဒီအစီအစဉ်တွေနဲ့ဒီဘက်ကကုသပေးနိုင်တဲ့ isolation လုပ်ပေးနိုင်တဲ့အစီအစဉ်နဲ့တယ်လီဖြစ်အောင်လောလောဆယ်စီစဉ်နေတယ်ဘုဘက်နဲ့ဒီဘက်နဲ့သဟသာတာဖြစ်တယ်ဆိုတဲ့အခြေမျိုးကြရင်တော့ကျွန်တော် community testing လုပ်ပြီးတော့အားလုံးကိုညံသုံးခွဲနိုင်ဖို့နဲ့ကုသပေးနိုင်မှုလောလောဆယ်လူကြီးထူထပ်တဲ့နေတိုင်းဒေသကြီးတွေအားလုံးစီစဉ်နေတယ
်ဟုတ်ကဲ့ဆရာအခုရွေးကောက်ပွဲအပြီးလူနာတွေလည်းအများကြီးတဟုန်တို့တက်မလာပဲနဲ့ဆေးရုံတွေမှာလည်းနည်းနည်းလေးကုနိုင်ပါစေလို့စစ်တောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြတ်ပါ
ပါကျန်ပြန်ဒုစလဘီကဗတ်မီဒီယာရီထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားများဖြစ်လဲဆိုတာကိုကြည့်ကြအောင်ပါ။ဘူရင်အဘော်မူရင်အုံဆုံးတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါ။မြန်မာနိုင်ငံရွေးကောက်ပွဲမှာ NLD အနိုင်ရတာဟာစီးပွားရေးအတွက်ကောင်းတယ်ဆိုတဲ့ကောင်းစဉ်နဲ့ Financial Review စီတောင်အရှောက်ဆိုင်ရာသတင်းထောက် MR Corner ရဲ့သုံးသပ်ချက်ကို EFR.com မှာဖတ်ရပါတယ်။စစ်စုနှစ်ပြည်နယ် TV စစ်အစိုးရထားရခဲ့တဲ့ခုနီစီးပွားရေးကိုပြောင်းလဲပြစ်နိုင်ဖို့အတွက်ဒေါန်ဆန်းစုကြည်နဲ့ NLD ကိုမဲဆန္ဒရှင်တွေကနောက်ထပ်ငန်းနှစ်ခွင့်ပြုလိုက်ပြီး NLD အနေနဲ့လည်းဒီဒုတိယငန်းနှစ်မှာရည်မှန်းချက်ကြီးမားတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုတွန့်လွှတ်နိုင်မယ်လို့မျှော်လင့်ကြောင်းစရေးပါတယ်။ထွန်းသစ္စာဒီမိုကရေစီနိုင်ငံတွေမှာဝင်ရောက်လုကင်လိုကြတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဟာ NLD ရဲ့အံပွဲကိုကျူဆူကြတယ်။ပြီးခဲ့တဲ့နှစ်မှာကိုဗစ်ကာယောဂါကြောင့်မ မြန်မာနိုင်ငံရဲ့ GDP ခေါ်မျိုးသားသတင်းထုတ်လွှင့်မှုဆက်လက်မြင့်တက်မလာခဲ့တဲ့အတွက်လုံထုံလုံနည်းနဲ့ဘယူရိုကရေစီပြုပြင်ရေးကိုပိုပြီးအချိန်နှင့်လှုပ်ဆောင်လာမှာဖြစ်တယ်။ဒါမှသာဖွံ့ဖြိုးရေးအတွက်ရင်းနှီးမြှုပ်နှံလာမဲ့ဂရီကိုဆွဲဆောင်နိုင်မှာဖြစ်တယ်။ NLD ဟာပထမ၅နှစ်ကချက်မှတ်ခဲ့တဲ့အခြေခံအုတ်မြစ်ကိုအချိန်နှင့်လှုပ်ဆောင်နိုင်နိုင်မယ်လို့မျှော်လင့်တယ်လို့ဆိုထားပါတယ်။စီးပွားဖွံ့ဖြိုးရေးရှုထောင့်အကြီးမဲ့ဆိုရင်ဒါဟာလူတွေမျှော်လင့်ထားတဲ့ရလဒ်ဖြစ်တယ်လို့ဩစတြေးလျမြန်မာကုမ္ပဏီများအစဉ်အုပ်ထားတဲ့ဖြစ်မြန်မာနိုင်ငံတွင်းမှာဥပဒေအကျိုးဆောင်လုပ်ငန်းတစ်ခုမှာပါဝင်ဆောင်ရွက်နေသူတွေဖြစ်တဲ့ Chris Hughes ကကြော်ကြံကိုကဖော်ပြပါရယ်။ CEO ချုပ်ရည်ကနေဒီမိုကရေစီအစဉ်ပြောင်းလာ2012မှာစတင်ခဲ့ပေမဲ့စစ်တပ်ကအမတ် 25 ရာခိုင်နှုန်းနဲ့ဝန်ကြီးဌာနသုံးခုကိုချုပ်ကန့်ထားချက်ပြီးအထူးသဖြင့်နေဆက်ဒေတာစီးပွားရေးအပေါ်စစ်တပ် OC ချုပ်ကန့်ထားမှုကိုပြောပအောင်မလုပ်နိုင်ဘူး။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ပြန်လည်ပြည်ညရေးဟာလည်းတိတ်နှေးကွေးလွန်းနေတယ်လို့ဖော်ပြထားပါရယ်။ဒီကောက်ပွဲမှာရိုဟင်ဂျာမွတ်စလင်တွေနဲ့လူမျိုးစုတချို့မဲ့ပြေးခွင့်မရခဲ့တာရဲ့တခါရိုဟင်ဂျာမွတ်စလင်တွေအပေါ်ရဲစဲကြမ်းကြုတ်မှုတွေအတွက်နိုင်ငံတကာမှာဝေဖန်မှုတွေနဲ့ရင်ဆိုင်ခဲ့ရပေမဲ့ပြည်တွင်းအခြေအနေတွေကတော့တခြားစီပါပဲ။ NLD ဟာအောင်မြင်လို့ဆောင်နိုင်ခဲ့တယ်။ပြည်သူတွေဟာ NLD ရဲ့ဘက်ဆုံစီပွားဖွံ့ဖြိုးရေးချင်းကပ်မှု Approach to Inclusive Economic Development ကိုထောက်ခံခဲ့ကြတယ်လို့ Chris Hughes ကကိုကဖော်ပြပါရတယ်။2015မှာ NLD တက်ခါစားစီပွားရေးကိစ္စတွေနှေးကွေးခဲ့ပေမဲ့မကြသေးမီနှစ်တွေအတွင်းမှာတော့နိုင်ငံသားတွေရဲ့ပြန်ဆင်ခွင့်ကန့်သက်ချက်တချို့ကိုရှော့ပေါ့ပေးလာတာအပါအဝင်အပြောင်းအလဲတွေပြုလုပ်နိုင်ခဲ့တယ်။ပြီးခဲ့တဲ့17လကနေ18လအတွင်းအစဉ်ရလာခဲ့ပြီးကိုဗစ်ကာယောဂါကြောင့်လည်းစီးပွားဖွံ့ဖြိုးရေးကိစ္စကိုပိုပြီးအယုံစုစိုက်လာရတယ်လို့ဆိုပါတယ်။အိန္ဒိယနဲ့တရုတ်အကြားတရားစရာကြော်ရတဲ့မြန်မာနိုင်ငံအပေါ်ပြည်ပစိတ်ဝင်စားမှုကဟိုးရုံးကလေးကရှိလာခဲ့ပြီးစီအစိုးရရဲ့နှစ်ပေါင်း60ကာလအတွင်းမှာနိုင်ငံတော်ကပြစ်ပယ်ခဲ့ပေမဲ့တရုတ်ကတော့အဆက်အသွယ်ဆင်နေခဲ့ပါတယ်တဲ့။ဒါမဲ့လာရည်အတွင်းမှာတော့ silver and zinc ငွေနဲ့ zinc လို့ခေါ်တဲ့သုတ်သတ္တုလုပ်ငန်းတွေအတွက်အတိပြရရနိုင်ပြီးလုပ်ငန်းစတင်နိုင်ဖို့မျှော်လင့်နေကြတယ်။အလားတူပဲဘော်ဒရင်းသတ္တုတွေလုပ်ငန်းမှာလည်းကျန်းမာရေးအခြေအနေတိုးတက်လာပြီးနဲ့အမျှပြန်လည်လည်ပတ်လာနိုင်လိမ့်မယ်လို့ထူထားပါတယ်။ဒီပြုပြင်ရေးအစီအစဉ်တွေဟာလာမဲ့နှစ်တွေအတွက်မြန်မာနိုင်ငံစီးပွားရေးလမ်းစဉ်အဖြစ်ဆက်လက်တည်ရှိနေမှာဖြစ်ပြီးမြန်မာနိုင်ငံတွင်ဗဏ္ဍာငွေကြေးပုံမှုစီးဝင်ပြီးစီးပွားရေးလုပ်ခွင့်ပုံမချောမွေးလာနိုင်ွယ်ရှိရလို့လည်းသုံးသပ်ထားပါရယ်။မူဝါဒတွေကတော့ရှင်းရှင်းပြီးဖြစ်တယ်။အခုတော့လက်တွေ့လုခွင့်ရသွားပြီဖြစ်တယ်လို့သုံးသပ်ရေးသားထားပါရခင်ဗျာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ပါကြပါအခုဆက်လက်နားဆင်ကြမှာတော့မြန်မာအရေးပုံပတ်ကြဲအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာ2020ပြည့်အထွေထွေရွေးကောက်ပွဲပြီးဆုံးသွားခဲ့ပါပြီဒီရွေးကောက်ပွဲနောက်ပိုင်းအစ်စ်ပေါ်ထွန်းလာမယ်မြန်မာနိုင်ငံရဲ့အခင်းအကျင်းဟာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာမြန်မာအရေးပုံပတ်သူဒေါက်တာရန်မျိုးသူနဲ့ကျွန်တော်ကျော်စံသားဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ဒီလိုဒီရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာတပါတီအစိုးရဖွဲ့နှံလောက်တဲ့အမတ်မြေအလုံးလောက်ရရှိခဲ့ပြီဖြစ်တယ်လို့ဒေါက်တာရေမျိုးသင်ကစတင်နှုတ်ဆက်ပါတယ
်ကျွန်တော်တို့အာဏာရပါတီရဲ့ဒီလူမှုကွန်ရက်စာမျက်နှာတွေမှာပေါ်ပြထားတဲ့အနိုင်ရစရင်အရာပြောမယ်ဆိုရင်တော့ကျွန်တော်တို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ဒီပြည်အောင်စုလွတ်တော်ကိုယ်စားလှယ်380ကျော်လောက်အထိကိုနိုင်ရထားတဲ့အနေအထားဖြစ်တဲ့အခါကျတော့တပါတီရဲ့အနေနဲ့အစိုးရဖြစ်နိုင်သမရရွေးကောက်တင်မြှောက်နိုင်မယ်အနေထားမျိုးရှိနေပြီလို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆက်မြင်တာဒီပေါ်မှာအခြေခံပြီးတော့အခုတပါတီအနေနဲ့အစိုးရပြန်ဖွဲ့နိုင်မယ်ပါတီကအင်အားပူပြီးတော့များလာတယ်ကောင်းလာတယ်အနိုင်ရတာဆိုတော့စိုးရိမ်မှုတချို့လည်းပဲပေါ်ထွက်နေပါတယ်တပါတီပုံစံမျိုး elected authoritarianism ဒီကောက်ခံထားပြီးတော့အာဏာပူပြီးတော့တစ်ဖက်သက်ကျဉ်းသုံးတဲ့အစိုးရမျိုးဖြစ်လာလိမ့်မလားဆိုရယ်စိုးရိမ်မှုထူးဆင်းနေပါတယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ပထမဆုံးနည်းနည်းသုံးသပ်ပြရခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီတပါတီတဲ့အစိုးရဖွဲ့စည်းနိုင်တဲ့အနေအထားရှိပေမဲ့လို့ ရင်းရင်းရေးအကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေအကြတဲ့နောက်တရားဥပဒေစိုးမိုးရေးအကြတဲ့နောက်အခရီးလိုက်စားမှုတိုက်ချက်ရေးအကြတဲ့တွေအပြင်ကိုဗစ် -19 အလွန်ပေါ့လေစီးပွားရေးပြန်လည်ထူထောင်ရေးအကြတဲ့ဆိုတဲ့ဒီအကြတဲ့ကြီးတွေကိုရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရအနေနဲ့ပေါ့လေနော်အင်မတန်မှအားကောင်းတဲ့အခုတော့လုံရင်ကန်ကြီးကောင်းတဲ့အစိုးရမျိုးဖြစ်လာဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်မြင်တော့နော်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဟိုတိုင်းရင်းသားပါတီတွေနောက်အခြားပါတီတွေကပုံကူတွေကိုဖိတ်ခေါ်ကမ်းလှမ်းပြီးတော့နော်အားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရပေါ့လေ National Unity ဒါမှမဟုတ် National Solidarity Government ကိုဖွဲ့စည်းနိုင်ဖို့စဉ်းစားသင့်တယ်လို့မြင်ပါတယ်။ဟောကျွန်တော်တို့ပြောပြောနေတဲ့ညွန်ပေါင်းအစိုးရဆိုတဲ့ပုံစံမျိုးမဟုတ်ပါဘူး
။အဲဒီတော့ကျွန်တော်မေးချင်တာကအဲ့လိုဖြစ်နိုင်တဲ့အလားအလာတော့ရှိပါသလား NLD ဘက်ကတိုင်းရင်းသားတွေကိုအဲ့လိုမတို့ပေါင်းစည်းညီညွတ်ရေးအစိုးရမျိုးဖွဲ့ရမယ်ဆိုတဲ့ကမ်းလှမ်းမျိုးကလုပ်နိုင်မယ်ထင်ပါသလား။ NLD ကတချို့မှာတော့တိုင်းရင်းသားပါတီတွေကအားကောင်းတာလည်းတွေးရပါတယ်
။ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အခုလိုပေါ့လေတောင်ပြိုကမ်းပြိုအနိုင်ရထားတဲ့အခြေအနေမျိုးမှာဒီလိုကမ်းလှမ်းမှုမျိုးကိုလုပ်နိုင်မယ်ဆိုရင်ဒါနိုင်ငံရေးရပို့ပြီးတော့ဟိုအားကောင်းနိုင်တယ်လို့မြင်ပါတယ်။အဲ့တော့ဟိုကျွန်တော်အနေနဲ့အဲ့ဒီလိုလုံလာနိုင်မယ်လို့လည်းမျှော်လင့်ပါတယ်။နောက်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရပြောလို့ရှိရင်ကျွန်တော်တို့နိုင်ငံတော်သမ္မတကနေပြီးတော့ဟလာဒီပြည်ထောင်စုဝန်ကြီးတွေအပါအဝင်ပေါ့လေအားလုံးကိုခန့်အပ်တာဝန်ပေးတာဖြစ်ပါတယ်။အဲ့တော့နိုင်ငံတော်သမ္မတအနေနဲ့ဒီတာဝန်ကနေရဆွဲပိုင်ခွင့်လည်းသူ့မှာလည်းရှိပါတယ်။နောက်ဟိုရာဓုကနေဟလာဟိုအနာပေးပိုင်ခွင့်လည်းပဲသူ့မှာရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်အချို့အချို့စိုးရင်ကြသလိုပေါ့လေဟလာအမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးဖွဲ့စည်းလိုက်ရင်ဟလာဒီတပါတီတွေဖွဲ့တဲ့အစိုးရလောက်ဆွမ်းဆောင်ရည်ရှိပါမလားဟလာလုံနိုင်ကြိုင်နိုင်အခွင့်အလမ်းရှိပါမလားဆိုတဲ့စိုးရင်မှုတွေကိုကျွန်တော်ကတော့ဟိုကြော်လွားနိုင်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ရပ်ပန်းစစ်သက်ဆက်ဆံရေးအခြေအနေကတော့တချို့ကတွက်ကြတယ်ပို့ပြီးတော့ဆူလာနိုင်တယ် NLD ကလည်းဒီတိုင်းဆက်သွားမယ်အင်အားပူကြည့်လာမယ်ဆိုရင်လို့တွက်ကြပါတယ်တပတ်ရံမျိုးသိမယ်လို့ခမန်းတွက်ချက်လိုပါလဲအရပ်စစ်ဘက်ဆက်ဆံရေးရှေ့လာတာ
အဲကျွန်တော်မြင်ကတော့အဲလာမယ့်ကျွန်တော်တို့အစိုးရနဲ့လွှတ်တော်တက်တန်းအတွဲမှာဟောဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့မဖြစ်မနေရင်းဆိုင်ကြော်တော့ရမယ့်အချက်တွေကတော့အရပ်စစ်ဘက်ဆက်ဆံရေးအချက်တွေပါအဲ့ဒီအချက်တွေကိုဟလာဒီနိုင်ဆွေးနွေးပြီးတော့ပေါ့နော်ယုံကြည်မှုနားလည်မှုတိစောက်ပြီးတော့ကြော်လွားနိုင်မှုကလည်းမဖြစ်မနေလိုအပ်ပါလေခုအချိန်ဒီမှာတော့အဲဒီကောက်ပွဲမတိုင်ခင်အချိန်ဒီရသုံးတတ်မယ်ဆိုရင်တော့ဟိုအစိုးရနဲ့ဒီတပ်မတော်ကြားမှာအတင်းမာမှုလေးတွေနော်ထိတိုက်တွေ့မှုလေးတွေရှိခဲ့တော့လဲပဲဒီလာမယ့်အစိုးရတပ်တန်းနဲ့ချွတ်တော်အစ်တပ်တန်းတွဲမှာတော့ဒါတွေကိုအကောင်းဆုံးပေါ့လေညီတိုင်းဆွေးနွေးပြီးတော့အဖြေရှာနိုင်လိမ့်မယ်ကျုံကြည်မှုနားလည်မှုတိစောက်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်ပါတယ
်တက်မတော်ဘက်ကနေပြီးတော့တိုင်းရင်းသားတွေနဲ့ညီညာရေးဆွေးနွေးဖို့အတွက်ကော်မတီတစ်ခုဖွဲ့စည်းပေးတယ်ဆိုတာတွေ့ရပါတယ်အဲ့ဒါအစစ်အမှန်လားမသိဘူးတကယ်လို့သာအစစ်အမှန်ဆိုရင်တော့အဲ့ဒီအပေါ်မှာတချို့ကလည်းပဲကောင်းနေတယ်တချို့ကလည်းပဲသူတို့တစ်ဖက်သားလုတ်ချင်တယ်သူတို့သာလုတ်ပြချင်တယ်ဆိုတဲ့သဘောမျိုးလည်းပဲဒါသုံးသပ်ကြတယ်ပေါ့လေအဲ့ဒီတင်ညာချက်ကိုဒေါက်တာကျန်နုသိတွေးမိပါလားရှာနေဘယ်လိုယူဆပါလဲအဲ့ဒါဟု
တ်ဒီကော်မတီကအခုမှဖွဲ့တာတော့မဟုတ်ပါဘူးဗျအိုအရင်ကျွန်တော်တို့ဟိုအဲ NLD အစိုးရလက်ထက်အစောပိုင်းကတည်းကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တက်မတော်ကနေညှိနှိုင်းဆွေးနွေးဖို့ဆိုပြီးတော့ဖွဲ့စည်းထားတဲ့ကော်မတီပါဒီကော်မတီကိုအခုအချိန်မှာကျွန်တော်နားလည်တာကတော့အစိုးရသစ်ဒါလွတ်တော်သစ်တွေမပေါ်ခင်မှာကြိုပြီးတော့ပြင်ဆင်ဖွဲ့စည်းထားတာလို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒီလိုဖွဲ့စည်းတာဟာနော်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းဒါဟာဟိုကောင်းမွန်တဲ့ဟိုခြေလမ်းတစ်ခုလို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒီလိုပတ်စည်းရုံတွေမကောက်ဘူးပေါ့လေနော်တကယ်လည်းပဲမြေပြင်မှာကျွန်တော်တို့ဖြစ်နေတဲ့ဟာအပြည့်အခတ်တွေအတိုက်ခိုက်တွေတိုက်ပွဲတွေကိုရှော့ချနိုင်အောင်ဟာကျွန်တော်တို့အစိုးရတက်မတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချာမှာအခြေခြေပြည့်ပြည့်ညှိနှိုင်းဆွေးနွေးမှုတွေကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်
သူတို့ချင်းတိုက်ပွဲပြင်းထန်တဲ့အေအေနဲ့ဖြစ်နေတဲ့ကိစ္စမျိုးမှာတမတော်ဘက်ကဆောက်ရုံကတော့သူတို့လုံအောင်အလျှော့မပေးဘူးအသီးမှမပြူဘူးလုပ်နေတာဒီခြေနေရောပြန်ပြင်းထန်တဲ့အထိကြောင်းလဲပါမလားခင်ဗျာ
တနိုင်ငံလုံးအပြစ်ခတ်ရဆဲကြီးဒီဝင်းငင်းငင်းကြီးကိုတကယ်ဆစ်ဆစ်မှန်မှန်ပေါ်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးနဲ့ညှိနှိုင်းဆွေးနွေးဖို့လိုအပ်ပါတယ်နောက်ပြီးတော့နိုင်ငံရေးရလည်းပဲဟိုညှိနှိုင်းဆွေးနွေးဖို့လိုအပ်တယ်လို့မြင်ပါတယ် အဲ့တော့ကျွန်တော်တို့အနေနဲ့အပြစ်ခတ်ရစေရေးကိုအဲတွဲဆုံဆွေးနွေးမှာခုနပြောသလိုဟာအဖွဲ့အချို့ကိုခြံလက်ပြီးတော့တွဲဆုံဆွေးနွေးမယ်ဆိုရင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ပါဘူးအဲလိုအားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလည်းပဲအဲခရီးပေါက်ဖို့ချက်ပါလိမ့်မယ်နောက်ပြီးတော့ကျွန်တော်တို့စိတ်ပေးဆောင်နေတဲ့ပြည်သူတွေကိုယ့်ရဲ့နေရည်ရင်းကိုအမြန်ဆုံးပြန်ပြီးတော့ပုံမှန်အချိန်ချနေထိုင်လို့အကင်လေးလုံးကင်နိုင်ရေးစတဲ့ဒီမှန်ချက်တွေကိုပေါ်ဆောင်နိုင်မှုဆိုတာပို့ပြီးတော့အနောက်နေသွားနိုင်မှာအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့ဟလာအစိုးရတက်မတော်အနေနဲ့အတိုင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးနဲ့ဟလာတွဲဆုံဆွေးနွေးနိုင်ဖို့နော်ချိန်ဆမပြတ်တွဲဆုံဆွေးနွေးနိုင်ဖို့လိုအပ်တယ်လို့မြင်ပ
ါအဓိကတစ်ခုဖြစ်နေတာကတော့တိုင်းသားဒေသတွေမှာတိုင်းသားပါတီတွေကအများစုအနိုင်ရရင်အပါတီကရွေးချယ်တဲ့ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတကအသီးမှတ်ပြုပေးလာနိုင်တဲ့အထိလိုက်ရောမှုဖြစ်လာနိုင်ကြလားအဲဒီကိစ္စလည်းတော်လေးအခက်အခဲဖြစ်တယ်လို့ထင်ပါတယ်ခင်ဗျတိုင်းဒေသနဲ့ပြည်နယ်ရေးမှာဘယ်လိုသွားပါလဲ
ဒါကြလို့ကျွန်တော်တို့တွေ့နေရတဲ့အနေအထားတွေကပြောရင်တော့ဒီပြည်နယ်တွေမှာတိုင်းဒေသပါတီတွေကနေအဆိုပြုတဲ့ပုံကူကဝန်ကြီးချုပ်ဖြစ်လာဖို့တော့အလားအလာနည်းတယ်လို့ကျွန်တော်မြင်ပါတယ်သို့တော်လည်းပဲပြည်နယ်အစိုးရတွေမှာတိုင်းဒေသပါတီတွေရဲ့ကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့တာဝန်ပေးတာမျိုးနော်ဒီလက်ရှိ NLD အစိုးရနဲ့တိုင်းဒေသပါတီတွေရဲ့ကိုယ်စားလှယ်တွေရှားမှာနိုင်ငံရေးအရပူးပေါင်းဆောင်ရွက်တာမျိုးတွေတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်တိုင်းဒေသပါတီတွေကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့အစိုးရအဖွဲ့ထဲမှာပူးပေါင်းပါဝင်စီမယ်ဆိုရင်ပြည်ရေးလုပ်ငန်းစဉ်နောက်အမျိုးသားပြည်လည်သိမ့်ရေးလုပ်ငန်းစဉ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်လည်းအများကြီးအထောက်အကူပြုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကတမန်တော်နဲ့တစ်ဆက်တဲ့ဘုဂျုံမူကြီးမင်းအောင်လှိုင်းနောက်လာမဲ့အစိုးရဖွဲ့ရခါမှာသမနာဖြစ်လာနိုင်တဲ့အလားလားလဲသုံးသပ်ပါအောင
်ဘုဂျုံမူကြီးမင်းအောင်လှိုင်းအနေနဲ့ဒီဒါမဲ့လှုပ်တော်မှာဒုတိယသမနာအနေနဲ့အမြင့်ရှင်းတင်သွင်းတဲ့အထဲမှာပါလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မမြင်ပါဘူးတမန်တော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ပဲစက်ပြီးတော့အရှိနေလိမ့်မယ်လို့ကျွန်တော်အနေနဲ့အဲ့လိုသုံးသပ်ပ
ါဆိုပြီးစက်ပြီးတတန်းတိုးမှာပါရည်တော့
တက်တန်းတိုးတာမျိုးဖြစ်ဖို့အလားအလာရှိတယ်လို့ကျွန်တော်သတ်ပါတယ်အရင်အရင်ကလည်းပဲဟာဗိုလ်ချုပ်မူကြီးတန်းကြီးလက်ထက်တုန်းကလည်းပဲအသက်80ကျော်လောက်ရှိဒီတက်မတော်ကာကွယ်ဦးစီးချုပ်တာဝန်ကိုထမ်းဆောင်ခဲ့တာမျိုးတွေ့ရပါတယ
်ဟုတ်ကဲ့
အဲ့တော့နောက်တစ်ချက်ကျွန်တော်ကစဉ်းစားတာကတော့တက်မတော်ရဲ့ကာကွယ်ဦးစီးချုပ်တယောက်အပြောင်းလဲဟာနိုင်ငံရေးအရပြည်ငြိမ်ပြီးတော့ခုနပြောသလိုပေါ့နှစ်ဖက်အကြားမှာအရက်ဖက်စစ်ဖက်ဆက်ဆံရေးအားကောင်းတဲ့အခြေအနေမျိုးမှာပဲအပြောင်းလဲကိုလုပ်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်
NLD ပါတီတွင်းမှာလည်းပဲအစတုန်းကတော့ပုဂ္ဂိုလ်ကြီးဟာကြီးစိုးနေတဲ့ပါတီတွင်းဒီမိုကရေစီမရှိဘူးညှိနှိုင်းဆောင်ရွက်တာကလူတူတယောက်တည်းသဘောဆန္ဒအတိုင်းလုပ်နေတယ်ဆိုတဲ့သုံးသပ်ချက်တွေရှိခဲ့ပါတယ်ဆိုတော့ဒီနောက်ပိုင်းမှာရောပါတီတွင်းဒီမိုကရေစီပုံမရှင်သန်ပြီးတော့ဒီမိုကရေစီပါတီတစ်ခုအနေနဲ့ပုံပြီးရှင်သန်ကြီးထွားလာလိမ့်မယ်လို့ရောယူဆမိပါသလားခင်ဗျာပါတီတွင်းအပြောင်းလဲသုံးဆောင်ရဖြစ်လာနိုင်မှာလား
ဟာမဖြစ်မနေပါတီတွင်းအပြောင်းလဲကိုထောက်ဆောင်ဖို့ကတော့လုပ်ရမှာပါလူပုဂ္ဂိုလ်အခြေခံတဲ့နိုင်ငံရေးရနေပြီးတော့ဟလာ institution တွေကိုအခြေခံတဲ့ဟိုမူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီတွေဖြစ်အောင်မဖြစ်မနေတည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ
COVID-19 ရောဂါပိုးကူးစက်ခံရခြင်းရှင်းပြကိုစစ်ဆေးဖော်ထုတ်တဲ့နေရာမှာတခွက်ခက်မှဆက်သက်စစ်ဆေးတဲ့နည်းလမ်းကိုသာအသေးစားသုံးနည်းလမ်းဖြစ်ပြညာရှင်တွေကလက်ခံသတ်မှတ်ထားကြတာပါတခွက်ခက်မှဆက်သက်စစ်ဆေးဖော်ထုတ်တဲ့နေရာမှာလည်းတခွက်ခက်တိုင်းမှာဆက်သက်စစ်ဆေးနိုင်တာမျိုးမဟုတ်ပဲကျမကြီးနဲ့အကသာဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့တခွက်ခက်တချို့မှာသာဆက်သက်စစ်ဆေးနိုင်တယ်လို့သိရပါတယ်တခွက်ခက်အထိပို့ဆောင်စစ်ဆေးစရာမလိုပဲနမူနာယူတဲ့နေရာမှာပဲစစ်ဆေးအဖြစ်တွေ့နိုင်တဲ့ဆန်သက်စစ်ဆေးမှုတွေလည်းရှိတယ်လို့သိရတာကြောင့် COVID-19 ရှင်းရှိဆန်သက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။တန်းအနေနဲ့ပထမအနေနဲ့ဒီ COVID-19 ရောဂါကိုဘယ်လိုဆန်သက်စစ်ဆေးနိုင်လဲဆိုတဲ့နည်းစနစ်လေးတွေပြောပါမယ်ပေါ့နော်။အခုပြောသွားတဲ့အထဲမှာဒီ test kit နဲ့စစ်ဆေးရပါတယ်အမျိုးသားတက်ခွဲကမှစစ်ဆေးရပါတယ်ပေါ့နော်။အဲ့တော့အဲ့ဒါနဲ့အတူတူနောက်ထပ်အခုဒုတိယ line ပြီးခဲ့တဲ့တလအတွင်းမှာမြန်မာပြည်မှာလည်းစစ်ဆေးနိုင်တဲ့ rapid antigen test ဆိုရယ်စမ်းသပ်စစ်ဆေးနည်းလေးတစ်ခုရှိတယ်ဆိုတော့စုစုပေါင်းနေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးစမ်းသပ်စစ် စီလိုရတယ်ဒီစနစ်သုံးခုရှိတယ်ပေါ့နော်အဲ့တော့အဲ့သုံးခုအကြောင်းကိုဆရာအနေနဲ့ဒီမှာရေဘူးရအနေနဲ့ပြောပြခြင်းနဲ့ပေါ့နော
် COVID-19 ကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းတွေကမှတခက်ခက်မှာစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာတိကျတရားပြီးနောက်တစ်ချိန်ထပ်မံစမ်းသပ်စစ်ဆေးဖို့မလိုဘူးလို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
အဲ့တော့အများသိတဲ့ဒီမျိုးသားဓာတ်ခွဲကမှစမ်းသပ်စစ်ဆေးတဲ့ RT-PCR ဆိုတာ molecular နည်းစနစ်လို့ဆရာတို့သုံးဆွဲပါဗါတယ်သူကတော့ဒီနှာခေါင်းနဲ့အာခေါင်းတို့ဘက်ကနေယူပြီးတော့ virus ကိုပွားပြီးတော့မှဆက်နဲ့ပြန်ပြီးစမ်းသပ်စစ်ဆေးတာပေါ့နော်အဲ့တော့သူပါဆိုလို့ရှိရင်တော့အချိန်အားဖြင့်တော့တရက်ကနေတစ်ပတ်လောက်ထိကြာနိုင်တယ်ဒါပေမဲ့တိကျသေးကြတယ်သူမှာ post တွေ့တယ်ဆိုလို့ရှိရင် post ရှိတာသေးကြတယ်ပေါ့နော်အဲနောက်ထပ်ဘိုးဆပေါ့ထပ်မံစမ်းသပ်စစ်ဆေးဖို့မလိုတော့အောင်တိကျတယ်ဆိုပြီးတော့ပြောပါတယ
်တကယ်ကန်ထိပို့စရာမလိုပဲနှာခေါင်းနဲ့အာခေါင်းတူးပဲယူတဲ့နေရာမှာပဲနာယူပိုင်းအတွင်းဆက်သက်စစ်ဆေးနိုင်တဲ့နည်းလမ်းတစ်ခုရှိတယ်လို့သိရပါတယ် Rapid Antigen Test လို့ခေါ်တဲ့နှာခေါင်းနဲ့အာခေါင်းတူးပဲယူပြီးဆက်သက်စစ်ဆေးတဲ့နည်းလမ်းဟာတကယ်ကန်မှာဆက်သက်စစ်ဆေးတယ်လို့ပဲ virus ပိုးကိုဆက်သက်စစ်ဆေးတာဖြစ်တာကြောင့်စစ်ဆေးတဲ့အချိန်မှာရောဂါပိုးရှိမရှိကိုအပြည့်ထုတ်ပေးနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်နောက်တစ်ခုကကြတော့ဒီ test kit မဟုတ်ဘဲနဲ့ Rapid Antigen Test ဆိုပြီးတော့အသစ်တစ်ခုထပ်ပြီးတော့ပေါ်ပေါက်လာတယ်ပေါ့နော်အဲ့ဒါလည်းနှာခေါင်းနဲ့အာခေါင်းတို့ဘက်ကလည်းယူရတယ်ဒါပေမဲ့ तू ကတော့မြင်ရတယ်ဒီလို test kit လေးမှာပဲ तू ကနော်ဒီတို့ဘက်ကိုတို့လိုက်တယ်ဆိုလို့ရှိရင် within 10 နာရီအတွင်းမှာဒီကိုတို့လိုက်တဲ့တို့ဘက်ထဲမှာ virus ရှိတယ်မရှိဘူးကိုဖော်ပြနိုင်တယ်နော်အဲ့တော့ तू လည်း rapid antigen test လို့ခေါ်တယ် virus ကိုစစ်ဆေးတာပေါ့အဲ့တော့ဒီမျိုးသားဓာတ်ခွဲကမှစမ်းသပ်စစ်ဆေးတာရောခုနကဆရာပြောခဲ့တဲ့ rapid antigen test ဆိုရင်နှာခေါင်းတို့ဘက်ကနေနာယီပိုင်းတွင်းစစ်တဲ့စစ်ဆေးခြင်းရောတစ်ခုစလုံးက virus ကိုစစ်ဆေးတာ
test kit လို့ခေါ်တဲ့သွေးကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းကတော့ covid-19 virus ပိုးကိုစစ်ဆေးတာမဟုတ်ဘဲခန္ဓာကိုယ်ကတုံ့ပြန်တဲ့ကိုယ်ခံစနစ်ဖြစ်တဲ့ antibody ကိုစမ်းသပ်စစ်ဆေးတာဖြစ်တာကြောင့်စမ်းသပ်စစ်ဆေးတဲ့အချိန်မှာရောဂါပိုးရှိတယ်မရှိဘူးဆိုတာကိုတိတိကျကျမပြောနိုင်ဘူးလို့သိရပါတယ
်အခုအများစုအသုံးပြုနေတဲ့ test kit ကိုသုံးတယ်ဆိုပြီးတော့သွေးကနေစစ်ဆေးတာတစ်ခုရှိပါတယ်ပေါ့နော်ဆိုတော့သုံးခုရှိတယ်အဲ့တော့test ကနေဒီ blood ကနေသွေးကနေစစ်ဆေးတဲ့ test kit ကတော့ virus ကိုစစ်ဆေးတာမဟုတ်တော့ဘဲနဲ့ဒီ virus ကိုတုံ့ပြန်တဲ့ကိုယ်ခံစနစ် antibody ကိုစစ်ဆေးတာဖြစ်တယ
်နှာခေါင်းနဲ့အာခေါင်းတို့ပဲယူပြီးတခက်ခက်မှဖြစ်စေ rapid antigen test နဲ့ဖြစ်စေစမ်းသပ်စစ်ဆေးခြင်းတွေဟာရောဂါပိုးရှိမရှိကိုစမ်းသပ်စစ်ဆေးတာဖြစ်ပြီး test kit နဲ့သွေးကနေစမ်းသပ်စစ်ဆေးတဲ့နည်းလမ်းကတော့ရောဂါပိုးဝင်ရောက်ခဲ့ပူးခြင်းရှိမရှိဆိုတာကိုပဲစမ်းသပ်စစ်ဆေးတာဖြစ်ပါတယ်COVID-19 ရောဂါပိုးလက်တလောရှိမရှိဆိုတာနဲ့လက်တလောကုသမှုခံယူဖို့လိုမလိုဆိုတာတွေကိုဆုံးဖြတ်တဲ့နေရာတွေမှာ test kit နဲ့သွေးကနေစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာတင့်တော်တဲ့နည်းလမ်းတစ်ခုမဟုတ်ဘူးလို့ဒေါက်တာဦးမောင်ကျွန်နိုင်ကရှင်းပြပါတယ
်။ဒီ rapid antigen test ကနှာခေါင်းတို့ဘက်ကယူတဲ့ virus ကိုစစ်ဆေးခြင်းဒီ positive ဖြစ်ရင်ဒီချိန်နဲ့ပြီးမယ် negative ဖြစ်ရင်တော့နောက်တစ်ချိန်နောက်တစ်နည်းနဲ့ RT-PCR နည်းနဲ့ပြန်ပြီးစစ်ဆေးဖို့လိုတယ်။ဒါဒီလက်တလောပိုးရှိနေတဲ့ကုသမှုလိုအပ်တယ်ဆိုတာကိုဖော်ပြမယ်။အခု test kit လို့သုံးဆွဲနေတဲ့သွေးကနေစစ်ဆေးတာကတော့ဒီခန္ဓာကိုယ်ထဲမှာ virus ရှိခြင်းမရှိခြင်းကိုမပြောနိုင်ဘူး။အဲ့ဒီ virus ဝင်ရောက်ဘူးတဲ့သူ့စီကဝင်ရောက်ဘူးတဲ့အတွက်ခန္ဓာကိုယ်ကထွက်လာတဲ့ antibody ကိုစမ်းသပ်စစ်ဆေးတာပဲဖြစ်တယ်။ဒါကြောင့်လက်တလောပိုးရှိခြင်းမရှိခြင်းကိုလည်းမပြောနိုင်ဘူး။လက်တလောကုသမှုခံယူသင့်မသင့်လည်းမပြောနိုင်ဘူး။ဒါကြောင့်မလို့ဒီ blood ကနေစစ်တဲ့ test ကိုဒီကျန်းမာရေးနဲ့အကသာဝန်ကြီးဌာနကနေအခုမှဟိုကြဲကြဲပြန့်ပြန့်သုံးဖို့သုံးဆွဲနေတယ်သမုတ်အဖြေဘလို့ထွက်တယ်ဆိုတာမျိုးကိုပြောပြထားခြင်းမရှိသေးဘူးပေါ့နော်လက်တလောသုံးဆွဲခြင်းမရှိဘူးလို့ပဲဆရာတို့အကြံဉာဏ်အနေနဲ့တည်ထားပါတယ
် COVID-19 လက်တလောကူးစက်ခံရခြင်းရှိမရှိနဲ့ကုသမှုခံယူဖို့လိုမလိုဆိုတာတွေကိုဆုံးဖြတ်တဲ့နေရာမှာ virus ပိုးကောင်ကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းတွေကသာအမှန်ကန်တဲ့နည်းလမ်းတွေဖြစ်ပြီး test kit နဲ့ပေးကောင်နေစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာမတင့်တော်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ကတော့ဒီဘက်တွင်အားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်ရင်းဆုံးတော့ဒီဘက်အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေနဲ့စတင်ပါတယ်စနေနေ့ကပွဲတွေမှာတော့ Chelsea က Sheffield United ကို 4-2 နဲ့နိုင်ပြီးတော့ Crystal Palace ကတော့ဒီနေ့မှာပရီးမီးယားလိကိုတက်လာတဲ့ Leeds United ကို 4-2 နဲ့နိုင်ပါတယ်ဒီနောက်ဘောလုံးရာသီမှာချေးဆွာနေတဲ့ Everton နဲ့ Manchester United ဘွဲမှာတော့ Man U က Everton ကို 3-2 နဲ့နိုင်သွားပါတယ်။ Everton က18မိနစ်မှာဂိုးရင်သွင်းပေမဲ့ Man U က Fernandez က2ဂိုးနဲ့ Uruguay တိုက်စစ်မှု Cavani ကနောက်ဆုံးမိနစ်မှာတဂိုးသွင်းခဲ့တာကြောင့် 3-2 နဲ့နိုင်သွားတာပါ။ဒါဟာ Cavani အတွက်တော့ Man U သင်းကိုပြောင်းလာပြီးတဲ့နောက်မှာပထမဆုံးဂိုးလည်းဖြစ်ပါတယ်။ Everton နီးပြ Carlo Ancelotti ကတော့ ဒီပွဲရှိသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါလေ
Now it was not a good performance above all on one aspect that was the
ချုံပြောရင်တော့သူတို့ကျွန်တော်တို့ခံစစ်ပိုင်းကကောင်းကောင်းမကစားနိုင်ခဲ့ပါဘူးအဓိကကတော့ကျွန်တော်တို့ဂိုးသွင်းပြီးတဲ့အချိန်မှာကောင်းကောင်းခံမကစားနိုင်ပါဘူးသူတို့ကျွန်တော်တို့ကွင်းဘက်အချမ်းပါပေါ့ကျွန်တော်တို့ခံစစ်ကကြီးကြီးလေးလေးမဖြစ်ခဲ့ပဲသူတို့ငကိုးပြန်သွင်းနိုင်အောင်အရွယ်ကိုခွင့်ရပေးလိုက်တယ်အဲဒါကြောင့်ရှုံးတော့ပါ
တနင်္ဂနွေနေ့ကပွဲရမှာတော့ပြီးခဲ့တဲ့ဘက်ကမန်ချက်စတာယူနိုက်တက်ကိုနိုင်ခဲ့တဲ့အာဆန်ဟာဒီဘက်မှာတော့အက်စတန်ဗီလာကို3ဂိုးကိုမရှိနဲ့ရှုံးပါတယ်။အာဆန်နီးပြအထက်ထက်ကတော့ဗီလာကိုရှုံးတာသူ့မှာတောင်းဝန်ရှိတယ်ဆိုပြီးတော့ပြောပါတယ်
။ That I don't feel like like we were the team that we supposed to be we
ကျွန်တော်တို့ရဲ့ပုံမှန်ခြေစွမ်းကိုမပြနိုင်ခဲ့ပါဘူးကျွန်တော်တို့အသင်းကိုစားရောက်တဲ့အချိန်ကစပြီးတွင်းနေကြစိတ်တက်မျိုးကိုပထမဆုံးအချိန်မတွေ့ရတာဖြစ်ပြီးဒါကကျွန်တော်ရဲ့အမှားတသက်ပါအဲ့ဒီအတွက်ကျွန်တော်မှဒါဝင်ရှိပါတယ်အသင်းအကောင်းဆုံးကစားနိုင်မှုကျွန်တော်မှဒါဝင်ရှိပြီးဒီနေ့တော့ကျွန်တော်မလုံနိုင်ခဲ့ပါဘူ
းဒါပြန်လက်စတာကဝုတ်ကိုတကူကိုမရှိနဲ့နိုင်ပြီးစပေါ့စ်ကလည်းဝက်စ်ဘရော့ကိုတကူကိုမရှိနဲ့နိုင်ပါတယ်ဒီလိုမှမန်စီးတီးနဲ့လီဗာပူးလို့လည်းတွေးခဲ့ကြပြီးတော့တစ်ဖက်တကူစီတည်ဖြစ်သွားပါတယ်လီဗာပူးကဆာလာက12မိနစ်မှာပန်နိုလီကနဲ့အဖွင့်ကိုတွင်းပြီးဒါကိုမန်စီးတီးကဂျေဇုစ်ကမိနစ်30မှာပြန်ချိပါတယ်20မိနစ်မှာတော့ Man City ကပယ်နယ်တီရပေမဲ့ De Bruyne ကန္နာဘေးထွက်သွားလို့ Man City ဒုတိယကိုမရဘဲနောက်ဆုံးမှာတကူးစီနဲ့တည်ကျသွားပါတယ်။ Man City နီးပြ Guardiola ကတော့ဒီပွဲတည်ကျတာဟာမျှတတဲ့အဖြစ်လို့ပြောလိုက်ပေမဲ့ပွဲစဉ်လေးချက်တာနဲ့ Premier League မှာလူ3ယောက်ပဲလွဲကွင်ပေးတဲ့အပေါ်မှာဝေဖန်လိုက်ပြီးတော့5ယောက်လဲကွင်ပေးတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။ချစ်ပွဲပြီးတဲ့အချိန်မှာတော့ Leicester အသင်းက18မှတ်နဲ့ဇယားထိန်မှာရှိနေပြီးတော့ Spurs နဲ့ Liverpool က19မှာစီနဲ့ဒုတိယနဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာဒီကလင်းဘက်ကပဲအသက်60ပြည့်သွားခဲ့တဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးမကြီးမာရာဒေါနာဟာအုံနောက်ခွဲစိတ်မှုလုပ်ခဲ့ပါတယ်မာရာဒေါနာဟာအုံနောက်သွေးကြောပိတ်ခဲ့ရာကြောင့်ပြီးခဲ့တဲ့တစ်ပတ်အင်္ဂါနေ့ကပဲအုံနောက်ခွဲစိတ်မှုကိုအရေးပေါ်လုပ်ခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းမာရာဒေါနာရဲ့အချိန်လေးဟာအလျင်မြန်သက်သာပျောက်ကင်းလာနေတယ်လို့သူ့ရဲ့ဆရာဝန်ယိုပိုဒိုလူကေကပြောပါတယ်
။ Mucho mejor, cada día mejor. Increíble la recuperación. Gracias.
သူရဲ့အခြေအနေကအများကြီးကောင်းလာပါတယ်ရေတိုင်းလိုလိုတိုးတက်မှုရှိပြီးအံဩစာခေါင်းဆောင်ပြန်ကောင်းနေပါတယ
်မာရာဒေါနာဟာလောလောဆယ်မှာဂျင်နေစီယအသင်းရဲ့နီးပါးဖြစ်တဲ့တာဝန်ယူထားတာပါခုနောက်ပိုင်းမှာလည်းသူဟာသိပ်ပြီးတော့ချမ်းမာဖို့မရပဲပြီးခဲ့တဲ့အသက်60ပြည့်မွေးနေ့မှာတော့ကွာတော်ဘောလုံးကမတွေကသူ့ကိုမွေးနေ့ကူတောင်းလို့တောင်းပေးခဲ့ကြပြီးတော့အားပေးစကားတွေလည်းပြောခဲ့ကြပါတယ်အခုလည်းစိတ်ဝင်တက်နေရာကြောင့်သူ့ကိုချစ်တဲ့အာဂျင်နီးယားပရိသတ်တွေကတော့ဒီရှိမှလာရောက်ဆွေးနွေးပြီးတော့ဒီအများဆုံးပြန်နေကောင်းမှုကိုထူထောင်ပေးနေကြပါတယ်ခင်ဗျာကမ္ဘာအဆင့်တက်နစ်ကစားသမားနိုဗောက်ဂျိုကိုဗစ်ကတော့နှစ်ကုန်ထိကမ္ဘာအဆင့်တက်အဖြစ်နဲ့ဆက်ပြီးတော့ရည်တည်သွားတော့မှာဖြစ်ပါတယ်အခုနှစ်မှာဂျိုကိုဗစ်နဲ့အနည်းဆုံးပြိုင်ဘက်ဖြစ်တဲ့စပိန်နိုင်ငံသားနဒေါကဘူလ်ဂေးရီးယားနိုင်ငံဆိုဖီယာမှာကစားမဲ့ ATP Tour Tennis ပြိုင်ပွဲကိုမကစားဖို့ဆုံးဖြတ်လိုက်တာကြောင့်ဂျိုကိုဗစ်ဟာဒီနှစ်မှာအဆင့်တက်ဖြစ်တဲ့အဆုံးသတ်မှာဖြစ်ပါတယ်ဒါဟာသူ့အတွက်တော့နှစ်ကုန်မှာကမ္ဘာအဆင့်တက်ဖြစ်တဲ့ရည်တည်နိုင်တာ6ချိန်တော့ဖြစ်ပြီးတော့ American ကနာမည်ကြီး Pete Sampras ရဲ့စံချိန်နဲ့လည်းတူသွားခဲ့ပါတယ် Pete Sampras ဟာသူငယ်ငယ်ကအားကျတူယူခဲ့ရတဲ့ကစားသမားတစ်ယောက်ဖြစ်ပြီးတော့အခုလို Pete Sampras ရဲ့စံချိန်ကိုမီလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်အကောင့်ထဲပေါ်လာခဲ့တာဖြစ်တယ်လို့ပြောပါတယ်သူ့အနေနဲ့ရောဂျာဖက်ဒရာကအဆင့်တက်ဖြစ်တဲ့သတင်းပတ်ပေါင်330တင်ထားတဲ့စံချိန်ကိုချိုးနိုင်ဖို့ကသူ့ရဲ့နောက်ရည်မှန်းချက်တစ်ခုဖြစ်ပြီးတော့တကယ်လို့လာမယ့်မတ်လအထိကမ္ဘာအဆင့်တက်ဖြစ်တဲ့ဆက်ပြီးတော့ထိန်းနိုင်ရင်တော့အဲ့ဒီစံချိန်ကိုချိုးနိုင်မှာဖြစ်ပါတယ်ဂျိုကိုဗစ်ဟာဒီနှစ်မှာ Australian Open ATP Plus Cincinnati Masters နဲ့ Italian Open တွေကိုနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာဗန်နိုင်ငံတိုကျိုမြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့က၄နိုင်ငံဖိတ်ခေါ်ကျင်းပပြိုင်ပွဲတွေကိုကျင်းပခဲ့ပါတယ်။အိရှင်ဂျပန်၊အမေရိကန်၊ရုရှားနဲ့တရုတ်နိုင်ငံကကျင်းပအားကစားသမား30ပါဝင်ရှင်ပြိုင်ခဲ့ပြီးတော့ဒီထဲမှာဂျပန်နိုင်ငံကအိုလံပစ်ရွှေစိတ်3ခုရှင်ကိုဟီအိုချီမူရာ၊ရုရှားနိုင်ငံက2019ကမ္ဘာချန်ပီယံနီကီတာနာဂိုနီတို့ပါဝင်ခဲ့ပါတယ်။ပြိုင်ပွဲကတော့တိုကျိုမြို့ကအိုလံပစ်အားကစားခွဲမှာကျင်းပခဲ့တာပါဘာရန်ချောင်းအိုလံပစ်ပြိုင်ပွဲကိုရှင်းနှစ်ကိုရွှေဆိုင်ပြီးတဲ့နောက်ပထမဆုံးအချိန်အဲ့ဒီကွင်းမှာကျင်းပခဲ့တာလည်းဖြစ်ပါတယ် အဓိကကတော့အိုလံပစ်ပြိုင်ပွဲကိုဘေးအန္တရာယ်ကင်းခဲ့တဲ့ကျင်းပနိုင်တယ်ဆိုတာကိုပြသနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုကျင်းပခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အမေရိကန်ကျွမ်းမကစားသမားကလည်းလာမယ့်အိုလံပစ်ပြိုင်ပွဲဟာတကယ်ကောင်းတဲ့ပြိုင်ပွဲဖြစ်လာမှာဖြစ်ပြီးတိုကျိုရဲ့အားကစားကွင်းတွေအဆောက်အအုံတွေအားလုံးဟာအရန်ကောင်းတယ်လို့ချီးကျူးလိုက်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ။
ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တန်ဇန်နီးယားနိုင်ငံမှာအောက်တိုဘာလ28ရက်နေ့ကကျင်းပခဲ့တဲ့သမရရွေးကောက်ပွဲဟာမတမာမှုတွေရှိခဲ့တယ်လို့အတိုက်အခံတွေကကန့်ကွက်စိန်ခေါ်လိုက်ပြီးရွေးကောက်ပွဲအစ်တတရပြန်လည်ကျင်းပဖို့တောင်းဆိုနေတာကြောင့်အာနာပိုင်တွေကအတိုက်အခံတွေကိုနှိမ်နှင်းနေပါတယ်။အမှန်ပါပဲ။အဓိကအတိုက်အခံပါတီရဲ့သမရကိုယ်စားလှယ်လောင်းအဖြစ်ဝင်ရွေးခံတဲ့တန်ဒူလစ်ဆူအဖမ်းခံရပြီးမကြခင်ကပြန်လွတ်လာတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တန်ဇန်နီးယားနိုင်ငံရွေးကောက်ပွဲအတွင်းမူမမှန်တာတွေနိုင်ငံရေးနဲ့ဆက်နွယ်ပြီးဖမ်းဆီးတာတွေနဲ့အကြမ်းဖက်ရုံရင်းဆန်ခတ်မှုစတဲ့သတင်းတွေကြောင့်စိုးရိမ်မိပါကြောင်းအာဏာပိုင်တွေအနေနဲ့မတမာမှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတာတွေကိုအပြည့်အဝကင်တွယ်ကြပါရဲ့နဲ့အရက်သားတွေကိုအင်အားသုံးနှိမ်နင်းတဲ့ဆွတ်ဆွဲချက်တွေကိုလည်းပြန်လည်တုံ့တက်ကြပါလို့အမေရိကန်နိုင်ငံဂျာအီးဝန်ကြီးမိုက်ဖွန်ပီယိုကထွတ်တာအနေတိုက်တွန်းလိုက်ပါတယ်အမေရိကန်နိုင်ငံဂျာအီးဝန်ကြီးဌာနဒုတိယပြောခွင့်ရပုဂ္ဂိုလ်ကဲလ်ဘရောင်းကလည်းဒီရွေးကောက်ပွဲဆင်းရဲစရာကွဲလွဲမှုတွေဟာဒီမိုကရေစီကိုတန်ဖိုးထားပါတယ်ဆိုတော့တန်ဇန်နီးယားနိုင်ငံရဲ့တန်ဒိဋ္ဌန်ခိုင်မာမှုကိုမေးခွန်းထုတ်เสียရှိလာတယ်လို့ပြောပါတယ်။တန်ဇန်နီးယားနိုင်ငံရွေးကောက်ပွဲကော်မရှင်ဟာသမရရွေးကောက်ပွဲမှာသမရဂျွန်မာကူဖူလီအနိုင်ရတယ်လို့ကြေညာလိုက်ချိန်မှာရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့မဲမတမာမှုတွေဖမ်းဆီးတာတွေနဲ့အကြမ်းဖက်တိုက်ခိုက်တာတွေစတဲ့ရိုက်ခတ်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကဘဝင်မကျဖြစ်နေရသေးပါပဲ။သက်ဆိုင်သူအားလုံးအနေနဲ့အငင်းပွားမှုတွေရှိခဲ့ရင်ထိမ့်သိမ့်သိမ့်သိမ့်နဲ့ငြိမ်းချမ်းစွာအပြေရှားကြဖို့အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းပါတယ်။တန်ဇန်နီးယားအာဏာပိုင်တွေအနေနဲ့မဲမတမာမှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းနေဆိုတဲ့ဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့ရွေးကောက်ပွဲအငင်းပွားမှုတွေနဲ့ပတ်သက်ပြီးရှင်ပြိုင်ကြတဲ့ကိုယ်စားလှယ်လောင်းတွေငြိမ်းချမ်းစွာဖြေရှင်းနိုင်ကြစေဖို့စိတ်ချရအောင်အထောက်အကူပြုရမှာဖြစ်ပါတယ်။တန်ဇန်နီးယားအစိုးရအနေနဲ့သတင်းရယူပိုင်ခွင့်အင်တာနက်လွတ်လပ်ခွင့်မြင့်တင်ရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်ငြိမ်းချမ်းစွာစုဝေးခွင့်အပါအဝင်အခြေခံလွတ်လပ်ခွင့်နဲ့လူအခွင့်အရေးကိုလေးစားလိုက်နာပါရန်အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်ရွေးကောက်ပွဲဝင်ရောက်ဆွတ်ဖက်တာတွေနဲ့လူအခွင့်အရေးချိုးဖောက်တာတွေအတွက်တာဝန်ရှိသူတွေကိုအမေရိကန်ကတင့်တော်သလိုအရေးယူနိုင်ဖို့အတွက်မိတ်ဖက်နိုင်ငံတွေနဲ့ပူးပေါင်းညှိနှိုင်းပြီးစဉ်းစားနေပါတယ်တန်ဇန်နီးယားပြည်သူတွေအနေနဲ့ကဘာတဝမ်းမှာရှိတဲ့တခြားပြည်သူတွေလိုပါပဲပွင့်လင်းမြင်သာမှုနဲ့တာဝန်ခံတဲ့အုပ်ချုပ်မှုကိုထိုက်တန်ကြသလိုတံပြန်လက်စားချိန်မှာကိုကြောက်စရာမလိုပဲဥပဒေပေါင်းအတွင်းကဒန်းလူကြီးများတဲ့အခွင့်အရေးအတွက်တောင်းဆိုပိုင်ခွင့်ရှိရမှာဖြစ်တယ်လို့ဒုတိယပြောခွင့်ရကေဘရောင်းကထောက်ပြပါတယ်အမေရိကန်နဲ့တန်ဇန်နီးယားနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့နိုင်ငံရေးလုပ်ငန်းစဉ်မှာမဖြစ်မနေပါဝင်ရမယ့်သူတွေအားလုံးကိုကိုစားပြုပါဝင်စေရမှာဖြစ်တယ်လို့သူတို့အနေနဲ့လူအခွင့်အရေးနဲ့အခြေခံလွတ်လပ်ရေးကိုအသုံးချနိုင်စွာရှိရမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
။တသပရိနေမနက်ခင်းသတင်းလွှာရည်နဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝါရှင်တန်ဒီစီမြို့နာကAllenden မြို့သားစစ်တင်ကြံကိုတော့ရောက်ပြီးဗိုလ်တုတိမှာကြာရောက်တဲ့ Veterans Day လို့ခေါ်တဲ့စစ်မှုတောင်းတွေကိုကွန်ပျူတာအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့အပတ်ရွေးကောက်ပွဲမှာအနိုင်ရသူအဖြစ်သတ်မှတ်ခံထားရသူ Joe Biden ကတော့ Pennsylvania ပြည်နယ် Philadelphia မြို့ကကိုရီးယားစစ်ပွဲအထိမ်းအမှတ်စစ်တင်ကြံကိုတော့ရောက်ပြီးစစ်မှုတောင်းများနဲ့အခမ်းအနားကိုတက်ရောက်ကွန်ပျူခဲ့ပါတယ်။သမ္မတ Trump နဲ့ Joe Biden တို့အကြားမဲခွာချမှုအငနှဲငယ်သာရှိတဲ့ Georgia ပြည်နယ်ကရွေးကောက်ပွဲကျင်းပရေးထိပ်တန်းတာဝန်ရှိသူတို့ကပြည်နယ်အတွင်းကမဲတမဲချင်းစီကိုလူတွေကိုယ်တိုင်လက်နဲ့အသေးစိတ်ပြန်လည်ရည်တွက်ဖို့အမိန့်ထုတ်ပြန်လိုက်ပါတယ်။နိုဝင်ဘာလ၈ရက်နေ့ကမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Carter Center ကကတောက်ထုတ်ပြန်ချက်ကိုနိုဝင်ဘာလ၁၀ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တာမှာမ ွေးဆန္ဒရှင်တွေအနေနဲ့လွတ်လပ်စွာရွေးချယ်မဲ့ပေးခွင့်ရခဲ့တာကိုတွေ့ရကြောင်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့မြန်မာစီးပွားရေးဥပိုင်း Limited ပိုင်းမြန်မာဘီယာနဲ့ဖက်ဆက်လုပ်ကံမှုကရရှိတဲ့အမြတ်ငွေပေးဖို့ဆိုင်းငံ့ထားလိုက်ကြောင်းဂျပန်နိုင်ငံအခြေစိုက် Kirin အဖျော်ရမကလုပ်ငန်းအုပ်စုကပြောကြားလိုက်ပါတယ်။ဂျပန်နဲ့ပူးတွဲလုပ်နေတဲ့မြန်မာဘီယာလုပ်ငန်းနဲ့မန္တလေးဘီယာလုပ်ငန်းတို့ရဲ့အမြတ်ငွေဘယ်လိုခွဲဝေတယ်ဆိုတာ Amnesty International အဖွဲ့ရဲ့အစီအစဉ်စာထွက်ပေါ်လာပြီးတဲ့နောက်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။စတပ်ပရိနိမနက်ခင်းစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်များကိုစိတ်ကြပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမထောင်းပါ
This program has come to you from the Voice of America, Washington.